Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ View American Day ရဲ့2020ပြည့်နှစ် January 15ရက်နေ့ဗုဒ္ဓဦးနေ့မနေ့ပတ်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေ light to meter 32 kHz 9335 light to meter 40 kHz 9483 light to meter 48 kHz 6153တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်သလို View ရဲ့ Facebook စာမျက်နှာ View Burmese News ကပါတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီဒီကနေ့မနက်ခင်းအစီအစဉ်ပုံဖြစ်ကျွန်တော်ရမထွန်းကတာဝန်ယူတင်ဆက်ပေးသွားမှာပါ
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီကနေ့မနက်ဖြန်သတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါ။ယူကရိန်းလေယာဉ်ကိုဒုံးကျည်နဲ့ပြစ်ချတာမှာပါဝင်လို့ဆောင်သူတွေကိုဖမ်းထားတယ်လို့ဆန္ဒပြပွဲတွေမှာပါဝင်သူတွေကလူတွေကိုလည်းဖမ်းထားတယ်လို့အီရန်အာဏာပိုင်တွေကပြောပါတယ်။ဂမ်ဘီယာက ICJ မှာတင်ပြထားတဲ့ဂျားဖြတ်လိုက်နာလုဆောင်အောင်မဲ့အချက်တွေချမှတ်ပေးရေးကိစ္စလာမယ့်ဇန်နဝါရီလ23ရက်နေ့မှာအမိန့်ချတော့မယ်လို့ဂမ်ဘီယာတရားရေးဌာနကပြောပါတယ်။မြန်မာနိုင်ငံမျိုးသားလူခွင့်ရေးကော်မရှင်ကိုအဖွဲ့ဝင်တွေနဲ့ပြန်ပြီးဖွဲ့စည်းလိုက်ပါတယ်ဒီသတင်းတွေနဲ့အတူတခြားစီဝင်စားပွဲထိတန်းသတင်းတွေကိုလည်းပြရပါမယ်ခင်ဗျာ
ဒီလိုထိတန်းရောက်သတင်းတွေပြီးနားဆင်ရမယ့်သတင်းလွှာတစ်ပုဒ်မှာတော့
British government is now saying that they welcome the case this is the same as Canada and the Netherlands did before the case took place
မြန်မာနိုင်ငံကို ICJ နိုင်ငံတကာတရားရုံးမှာဂမ်ဘီယာနိုင်ငံကဆွဲချက်တင်ထားတဲ့ကိစ္စကို British နိုင်ငံကကြိုးဆိုကြောင်းကြေညာချက်ပေါ်အားရမိကြောင်း Bubble Campaign UK ကပြောကြားချက်ကိုမကြာခင်နားဆင်ရမှာပါဒီသတင်းလွှာနဲ့အတူရွှေလီမြို့ကမြန်မာကျောင်းသားတွေအတွက်အခမဲ့ပညာသင်ကျောင်းသတင်းလွှာထိုင်းကမြန်မာလူသားချုံနေတာကြီးတောင်းဆိုနေတဲ့ကိစ္စနဲ့အတူကမ္ဘာသတင်းတွေကမြန်မာပြည်သတင်းတွေကိုလည်းနားဆင်ကြရပါမယ်ဒီသတင်းလွှာတွေမတိုင်ခင်တော့ဗုဒ္ဓဦးနဲ့မနေ့ဖက်နောက်ဆုံးရနိုင်ငံသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်သိန်းကြီးတိုက်တို့ကပြောပြပေးပါမယ်ခင်ဗျာ
ယူကရိန်းလေကြောင်းလိုင်းကခီးသတင်းလေယာဉ်ကိုပစ်ချလိုက်တာမှာပါဝင်လို့ဆောင်တယ်လို့တန်တရားရှိသူတွေကိုဖမ်းဆီးထားတဲ့အကြောင်းအီရန်အာဏာပိုင်တွေကပြောပါတယ်။ဒါအပြင်ဆန္ဒပြပွဲတွေမှာပါဝင်သူအယောက်30ကိုလည်းထိန်းသိမ်းထားတယ်လို့ပြောပါတယ်။ခီးသတင်းလေယာဉ်ကိုမှားယွင်းပစ်ချလိုက်တယ်လို့စစ်ဘက်ကဝန်ခံပြောဆိုပြီးကြတဲ့ကဆိုရင်အီရန်နိုင်ငံတော်မှာအစိုးရဆန့်ကျင်ရေးဆန္ဒပြပွဲတွေဖြစ်နေတာ၄ရက်ရှိသွားပါပြီ။ယူကရိန်းနိုင်ငံတကာလေကြောင်းလိုင်းကခီးသတင်းလေယာဉ်အမှတ်9နှစ်ကိုပြီးခဲ့တဲ့ဗိုလ်ဒူးနေ့ကပစ်ချလိုက်တာကြောင့်လေယာဉ်ပေါ်ပါလူပေါင်း186ဦးစလုံးသေဆုံးသွားရပြီးတဲ့နောက်အီရန်အစ္စလာမစ်သမ္မတနိုင်ငံကိုအုပ်ချုပ်နေတဲ့ဘာသာရေးကောင်းဆောင်တွေအတွက်အကြက်တဲသည့်တစ်ခုလည်းရောက်နေတာပါခွင့်မလွတ်နိုင်တဲ့အမှားအတွက်တည်တည်ချာချာစုံလွှမ်းစစ်ဆေးမယ်လို့အင်ဂါနေကနိုင်ငံကိုပြောတဲ့မင်ခွန်းထဲမှာသမ္မတဟက်ဆန်ရူဟာနီကအကြီးပေးထားပါတယ်ဒီတော့တည်းမှာပဲအဲ့ဒီခီးသက်တင်လေရင်ဟာစက္ကန့်30စီးပဲချပြီးဒုံးကျည်နှစ်ဆင်းရှင်းစင်းနောက်ဆင်းထိမှန်သွားတာကိုလုံခြုံရေးကင်မရာတွေကရိုက်ယူထားတဲ့ဗီဒီယိုအသစ်တစ်ခုကို The New York Times သတင်းစာကအင်ဂါနေမှာဖော်ပြပါတယ်လေရင်ကိုဒုံးကျည်ထိမှန်သွားတာကိုရိုက်ယူထားတဲ့ဗီဒီယိုကိုပြီးခဲ့တဲ့သတင်းဘက်ကအွန်လိုင်းမှာတင်ခဲ့သူတူကိုအီရန်တော်လှန်ရေးပြည်ဆောင်တပ်ဖွဲ့ကဖမ်းထားတယ်လို့အစိုးရအဖွဲ့တစ်ပိုင်း Force သတင်းဌာနကပြောပါတယ်
။အီရန်ရဲ့နျူကလ িয়ার အစီအစဉ်တွေကိုရှော့ချကန့်သတ်ထားတဲ့2015ခုနှစ်နျူကလ িয়ার သဘောတူညီချက်ပါသတ်မှတ်ချက်တွေကိုအီရန်ဘက်ကလိုက်နာဖို့ပြက်ကွက်တာကြောင့်ဥရောပ၃နိုင်ငံကသဘောတူညီချက်ပါသတ်မှတ်ချက်တွေနဲ့အညီအရေးယူဆောင်ရွက်နိုင်ရေးစတင်လိုက်တာကြောင့်အီရန်အစိုးရဘက်ကစိတ်ဆိုးဒေါသထွက်ပြီးချင်းချောက်မှုတွေပါထွက်ပေါ်လာပါတယ်။ဩစတြေးလျနိုင်ငံမြို့တော်ဗီယက်နာမှာလက်မှတ်ရေးထိုးခဲ့တဲ့ JCPOA လို့ခေါ်တဲ့2015အီရန်နျူကလ িয়ার သဘောတူညီချက်မှာသတ်မှတ်ထားတဲ့အရာစာချုပ်ပါအချက်တွေကိုမလိုက်နာတဲ့သူကိုတခြားတစ်ဖက်ကပူရဲကော်မရှင်ထံတိုင်ကြားခွင့်ပေးထားပါတယ်။ပူရဲကော်မရှင်ကဒီကိစ္စကိုမဖြေရှင်းနိုင်ဘူးဆိုရင်တော့အကြံပေးဘုတ်အဖွဲ့ထံကိုလွှဲပြောင်းပေးရမှာဖြစ်ပြီးနောက်ဆုံးမှာတော့ဒဏ်ခတ်ပိတ်ဆို့မှုတွေပြန်ပြီးတော့ချမှတ်နိုင်တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီထံကိုရောက်ရှိမှာဖြစ်ပါတယ်။2018ခုနှစ်မှာအမေရိကန်နှုတ်ထွက်ခဲ့ပြီးတဲ့နောက်မရေမရာဖြစ်နေတဲ့အီရန်နျူကလ িয়ার သဘောတူညီချက်ကိုဆက်လက်လိုက်နာနေကြောင်းဗြိတိန်ပြင်သစ်နဲ့ဂျာမနီတို့ကအခိုက်အမာပြောဆိုထားတာပါ။ဒီဥရောပ၃နိုင်ငံဘက်ကအီရန်ပေါ်ဆွဆွဲဖို့ဆောင်ရွက်တဲ့အပေါ်ရုရှားဘက်ကတော့ပြစ်တင်ဝေဖန်ပါတယ်။ဒီလို့ရကြောင့်တင်းမာမှုအစ်စ်တရဖြစ်လာနိုင်တယ်လို့လည်းရုရှားကသတိပေးပါတယ်။အမေရိကန်ရဲ့အဝေးဒိန်ဒရုန်းယာဉ်နဲ့တိုက်ခိုက်မှုကြောင့်အီရန်ဗိုလ်ချုပ်ကာဆမ်ဆူလေမာနီတေဆုံးခဲ့ရမှုအီရန်ဘက်ကမှားယွင်းပြစ်ချခဲ့မိပါတယ်လို့နောက်ပိုင်းမှာဝန်ခံခဲ့တဲ့ယူကရိန်းခီးသည်တင်လေယာဉ်ပြစ်ချခံရမှုနောက်ပိုင်းအနောက်နိုင်ငံတွေနဲ့အီရန်ကြားအခြေအနေတင်းမာနေချိန်မှာပဲနျူကလ িয়ার သဘောတူညီချက်ကိုမလိုက်နာမှုနဲ့တိုင်ကြားဖို့အစီအစဉ်ထွက်ပေါ်လာတာဖြစ်ပါတယ်
။သမ္မတဒေါ်နယ်ထရမ့်ကိုအရေးယူဖို့အောက်လွှတ်တော်ကဆွဲချက်တင်ထားတဲ့ပေါ်လာမယ့်သတင်းပတ်အစောပိုင်းမှာစပြီးအထက်လွှတ်တော်မှာတရားစစ်ဆေးမယ်လို့အထက်လွှတ်တော်လူများစုခေါင်းဆောင်မစ်မကွန်တော်ကအင်္ဂါနေ့မှာပြောပါတယ်။ဒီမိုကရက်ထိန်းချုပ်ထားတဲ့အောက်လွှတ်တော်ကနေရီပဘလီကန်ထိန်းချုပ်ထားတဲ့အထက်လွှတ်တော်စီဆွဲချက်တွေကိုပေးပို့လိုက်ပြီးဆိုတာနဲ့တရားစစ်ဆေးမှုကိုစတင်ရမှာပါ။ ဆွဲချက်တွေအထက်လူတော်စီပေးပို့ရေးဗိုလ်ထူးနေကြရင်အောက်လူတော်မှာမဲခွဲဆုံးဖြတ်မယ်လို့အောက်လူတော်ဥက္ကဋ္ဌနန်စီပလိုစီကပြောပါတယ်။အောက်လူတော်ဒီမိုကရက်တွေနဲ့အင်္ဂါနေ့ကတိကျတွေ့ဆုံဆွေးနွေးပြီးတဲ့နောက်သိမိကြခင်မှာပဲမစ္စပလိုစီကအဲ့လိုကြေညာတာပါ။အာနာလွဲသုံးစားလုပ်မှုကွန်ကရက်လူတော်ရဲ့လုပ်ငန်းတွေကိုနှောက်ယှက်မှုနဲ့သမရကိုဆွဲချက်တင်ဖို့အောက်လူတော်မှာမဲခွဲဆုံးဖြတ်အပြီးတလနီးပါးကြမှာမှအခုလိုကြေညာတာလည်းဖြစ်ပါတယ်။တရားစစ်ဆေးမှုမှာဆွဲချရှိနေတယ်လို့ပါဝင်ကြရမယ်မန်နေဂျာလို့ခေါ်တဲ့အောက်လူတော်အမတ်စင်းရဲ့ပတ်သက်လို့လေဘူဒူးနေမှာပဲမဲခွဲဆုံးဖြတ်မယ်လို့မစ္စစ်ပလိုစီကပြောပါတယ်။သမရထရမှာအပြစ်ရှိတယ်ဆိုပြီးယာရုကနေဖယ်ရှားဖို့အတွက်ဆိုရင်အထက်လူတော်အမတ်အယောက်တရာတွေက၃ပုံ၂ပုံထောက်ခံဖို့လိုပါတယ်။ဒီမိုကရက်အထက်လူတော်အမတ်48ယောက်စလုံးကသမရကိုဖယ်ရှားရေးထောက်ခံမယ်ပေးတယ်ဆိုရင်တော့မှရီပပ်လီကန်အထက်လူတော်အမတ်20ထက်မနည်းကပါထောက်ခံဖို့လိုတော့ပါ။ဒါပေမဲ့လက်ရှိအချိန်အထိကတော့ရီပပ်လီကန်အထက်လူတော်အမတ်ဘယ်သူကမှသမရကိုအရေးယူပြီးယာရုကဖယ်ရှားဖို့ထောက်ခံမယ်လို့ပြောထားတာမရှိသေးပါဘူး။
ကုလသမဂ္ဂဒဏ်ခတ်ပိတ်ဆို့မှုကိုချိုးဖောက်ပြီးအလုတ်သမားတင်ပို့ခဲ့မှုအတွက်မြောက်ကိုရီးယားလုပ်ငန်းကြီးနှစ်ခုကိုအမေရိကန်ကဒဏ်ခတ်ပိတ်ဆို့မှုချက်မှတ်လိုက်ပါတယ်။အမေရိကန်ဗန္ဒာရေးဝန်ကြီးဌာနကအင်ကာနေတုတ်ကြေညာချက်ထဲမှာတော့ကိုရီးယားနန်ဂမ်ထရိတ်ဒီကော်ပိုရေးရှင်းနဲ့ဘေဂျင်းဆူပါဆိုလုပ်ငန်းကြီးတွေလို့ဖော်ပြပါတယ်။ကုလသမဂ္ဂရဲ့အရေးယူဒဏ်ခတ်မှုကိုချိုးဖောက်ပြီးမြောက်ကိုရီးယားအစိုးရကဝင်ငွေရှာဖို့ပြည်ပကိုမြောက်ကိုရီးယားအလုတ်သမားတွေတရားမဝင်ဆက်လက်ဆီလွတ်နေတယ်။ဒီကနေ့ပြစ်မှတ်ထားအရေးယူဆောင်ရွက်မှုကတော့မြောက်ကိုရီးယားကုန်သွယ်ရေးကော်ပိုရေးရှင်းနဲ့တရုတ်အခြေစိုက်မြောက်ကိုရီးယားပို့ဆောင်ရေးလုပ်ငန်းတို့ဖြစ်ပြီးအဲ့ဒီလုပ်ငန်းကြီးကနေတဆင့်မြောက်ကိုရီးယားကပြည်ပကိုလုတ်သားတွေဆီလွတ်နေတာလို့ကြေညာချက်မှာဖော်ပြပါတယ်။2019ခုနှစ်တုန်းကကုလသမဂ္ဂဆုံးဖြတ်ချက်အရနိုင်ငံတွေအနေနဲ့2019ခုနှစ်ဒီဇင်ဘာလ22ရက်နေ့နောက်ဆုံးထားပြီးမြောက်ကိုရီးယားအလုတ်သမားအားလုံးကိုပြည်တော်ပြန်ပို့ရမှာဖြစ်ပါတယ်။မြောက်ကိုရီးယားအစိုးရကနိုင်ငံရဲ့စီးပွားရေးကိုထိန်းထားနိုင်ဖို့နိုင်ငံသားတွေကိုပြည်ပလှုပ်ပြီးအတ္တမအလုတ်ခိုင်းစင်နေကြောင်းဒီအလုတ်သမားတွေရဲ့လစာတွေကအစိုးရထံကိုဓာတ်ရက်ရောက်နေတယ်လို့လူခွင့်ရေးအဖွဲ့တွေကစွပ်စွဲထားတာပါ။မြောက်ကိုရီးယားဟာကြမ်းတမ်းတဲ့လုပ်ငန်းခွင်အခြေအနေတွေမှာအလုတ်သမားတွေဆစ်လွတ်နေပြီးနိုင်ငံတကာအလုတ်သမားကျင့်ဝတ်တွေကိုချိုးဖောက်တယ်လို့လည်းသတ်မှတ်ထားကြတာပါ။အင်ကာနေကအမေရိကန်ရဲ့ဒဏ်ခတ်ရေးယူမှုကြောင့်မြောက်ကိုရီးယားလုပ်ငန်းကြီးနှစ်ခုရဲ့အမေရိကန်ပြည်ထောင်စုတွင်းကပိုင်ဆိုင်မှုဒါမှမဟုတ်လဲအမေရိကန်တွေထိန်းချုပ်ထားတဲ့ပိုင်ဆိုင်မှုတွေကိုတားမြစ်ပိတ်ပင်မှာဖြစ်တယ်လို့ဒီပိုင်ဆိုင်မှုအလုံးကိုလည်းအမေရိကန်ဗန္ဒာရေးဝန်ကြီးဌာနပြည်ပပိုင်ဆိုင်မှုထိန်းချုပ်ရေးဌာနကိုအကြောင်းကြားရမှာဖြစ်ပါတယ
်။ VOA American တမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုက်ထူမီတာ32 kHz 933လိုက်ထူမီတာ40 kHz 983ညလိုက်ထူမီတာ48 kHz 6153ညနဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီဝီကနေဗိုလ်ဒုမနက်ဖက်သတင်းတွေကိုတိုက်ဆက်လက်ပြပြနေပါတယ်။မြန်မာနိုင်ငံမှာလူမျိုးတုံးတက်ဖြတ်မှုလို့ရတွေဆက်ပြီးမဖြစ်အောင်တားဆီးရေးမြန်မာနိုင်ငံကကြားဖြတ်လိုက်တာလှုပ်ဆောင်အောင်အချက်တွေကိုချမှတ်ပေးဖို့ BBC ဆိုင်ရာတရားခွင်ရုံး ICJ မှာဂမ်ဘီယာနိုင်ငံကရှောက်ထားချက်ပေါ်လာမယ့်ဇန်နဝါရီလ23ရက်နေ့မှာ ICJ ကဆုံးဖြတ်ချက်ချတော့မယ်လို့ဂမ်ဘီယာတရားရေးဌာနက Twitter မှာအင်္ဂါနေ့ကကြေညာပါတယ်။ကြားဖြတ်လုံဆောင်အောင်အချက်တွေဖြစ်ဂမ်ဘီယာနိုင်ငံကတင်ပြထားတာအချက်၅ချက်ရှိပါတယ်။အဲ့ဒါတွေကတော့ဂျီနိုဆိုက်ပြစ်မှုဖြစ်စေတဲ့ဒါမှမဟုတ်အကူအညီပေးတဲ့လူရက်တွေကိုတားဆီးရေးလုံဆောင်နိုင်တဲ့အားလုံးကိုချက်ချင်းလုံဆောင်ဖို့နှစ်စစ်တပ်ဒါမှမဟုတ်စစ်တပ်နဲ့ပတ်သက်တဲ့အဖွဲ့အစည်းတွေစစ်တပ်ထောက်ခံအားပေးတဲ့အဖွဲ့အစည်းတွေကဂျီနိုဆိုက်ကျူးလွန်ခြင်းမရှိအောင်တားဆီးဖို့၃ ICJ မှာဂမ်ဘီယာရဲ့ရှောက်ထားချက်ထဲမှာပါတဲ့ဖြစ်ရပ်တွေနဲ့ဆက်ဆက်တဲ့တပ်တွေအထောက်အထားတွေကိုမဖျက်ဆီးဖို့၄မြန်မာနဲ့ဂမ်ဘီယာနိုင်ငံစလုံးအနေနဲ့လက်ရှိအငင်းပွားမှုပိုကြီးလာအောင်ဒါမှမဟုတ်ပိုကျသွားအောင်ဒါမှမဟုတ်ဖြည့်ရှင်းရပိုခက်ခဲအောင်မလုပ်ဖို့ငါကြားဖြတ်လိုက်နာလှုပ်ဆောင်ဖို့ ICJ ကအမိန့်ထုတ်မယ်ဆိုရင်အကောင့်တွေပေါ်ဆောင်ရွက်မှုအစီရင်ခံစာကိုလေးလာအတွင်းခုံရုံးကိုပြန်တင်ပြဖို့ဆိုတာတွေဖြစ်ပါတယ်။မြန်မာနိုင်ငံကိုကိုစားပြုပြီး ICJ မှာဦးဆောင်တင်ပြခဲ့တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကတော့ဒီအမှုကို ICJ ကကြားနာမဲ့အမှုစီရင်တဲ့ကနေပဲဖြတ်ပေးဖို့အဲ့လိုမဟုတ်ဘူးဆိုရင်လေတခြားတနည်းအနေနဲ့ဂမ်ဘီယာနိုင်ငံကတင်သွင်းထားတဲ့ကြားပြရေးယူဆောင်ရွက်ချက်တွေချမှတ်ပေးပန်ကြားချက်ကိုပယ်ဖြတ်ပေးဖို့ဒီဇင်ဘာလလုပ်တဲ့ကြားနာပွဲနောက်ဆုံးနေ့မှာပြောကြားခဲ့ပါတယ
်။မြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်တရက်လုံးကိုသမ္မတကအသစ်ပြင်ဆင်ဖွဲ့စည်းလိုက်ပါတယ်။ဇန်နဝါရီလ14ရက်နေ့နေ့စွဲနဲ့သမ္မတဦးဝင်းမြင့်လက်မှတ်ရေးထိုးထုတ်ပြန်တဲ့အမိန့်ထဲမှာအဖွဲ့ဝင်17ဦးစီးရင်ကိုဖော်ပြထားပါတယ်။ကော်မရှင်တရက်ဥက္ကဋ္ဌအဖြစ်အာဆီယံအစိုးရအချင်းချင်းလူခွင့်ရေးကော်မရှင်ရဲ့ မြန်မာနိုင်ငံဆိုင်ရာကိုယ်စားလှယ်ဥလှမြင့်ကိုတာဝန်ပေးထားပြီးသာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနအငြိမ်းစားအမြဲတမ်းအတွင်းဝင်ဒေါက်တာနန္ဒာမွန်းကိုဒုက္ကဋ္ဌဖြစ်တာဝန်ပေးထားပါတယ်။ကြံဖွဲ့ဝင်၉ဦးထဲမှ၈ဦးဟာအစိုးရအရာဒဏ်ဟောင်းတွေကြီးဖြစ်ပြီးရန်ကုန်တက္ကသိုလ်ဥပဒေပညာဌာနပါမောက္ခဌာနမှဒေါက်တာမြင့်သူမြိုင်တဦးပဲလက်ရှိတာဝန်ထမ်းဆောင်ဆဲပုဂ္ဂိုလ်ဖြစ်ပါတယ်။အရင်ကော်မရှင်တဲကဘယ်သူမှပြန်ပြီးမပါပါဘူး။လူ့ခွင့်ရေးကော်မရှင်ကိုပြင်ဆင်ဖွဲ့စည်းဖို့လူ့ခွင့်ရေးလှုပ်ရှားသူတွေကတောင်းဆိုထားကြပြီးလူ့ခွင့်ရေးလှုပ်ဆောင်မှုတဲ့နောက်ခံတမိုင်းကြောင်ရှိသူအရက်ဖက်လူမှုဖွဲ့စည်းတွေကလူပုဂ္ဂိုလ်တွေကိုပါကော်မရှင်ထဲမှာထည့်သွင်းဖွဲ့စည်းဖို့အကြံပြုထားတာပါ။ဒါပေမဲ့အခုကြေညာလိုက်တဲ့ကော်မရှင်သစ်ရဲ့အဖွဲ့ဝင်တွေထဲမှာဒီလိုအရက်ဖက်လူမှုအဖွဲ့အစည်းတွေကဘယ်သူမှပါဝင်မလာတဲ့အပေါ်အမိန့်ထွက်ပြီးပြီးချင်းမှာပဲဝေဖန်ပြောဆိုကြပါတယ်။အရင်ကော်မရှင်ဟာလည်းမြန်မာနိုင်ငံရဲ့လူ့ခွင့်ရေးအခြေအနေတိုးတက်ကောင်းမွန်လာအောင်ထိထိရောက်ရောက်လှုံ့ဆော်နိုင်စွမ်းမရှိဘူးဆိုတဲ့ဝေဖန်ချက်တွေနဲ့ရင်ဆိုင်ခဲ့ရပါတယ်။ဒီတော့တွင်မှာပဲမြန်မာနိုင်ငံလူ့ခွင့်ရေးအခြေအနေဆိုင်ရာကုလသမဂ္ဂအထူးစုံစမ်းရေးမှူးပမောက္ခရန်ဟီလီဟာဒီသတင်းပတ်ကစပြီးဘင်္ဂလားဒေ့ရှ်နဲ့ထိုင်းနိုင်ငံတွေကိုတွားရောက်ပြီးမြန်မာနိုင်ငံရဲ့လူ့ခွင့်ရေးအခြေအနေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမယ်လို့ကုလသမဂ္ဂကအင်ကာနီမှသတင်းထုတ်ပါတယ်။ဇန်နဝါရီလ15ရက်နေ့ကနေ23ရက်နေ့ထိကြာမြင့်မဲ့သတင်းတစ်ပတ်ကြာအခုခီးစဉ်ဟာပမောက္ခရန်ဟီလီရဲ့တာဝန်သက်တမ်းမကုံဆုံးခင်နောက်ဆုံးအကြိမ်ဖြစ်တယ်လို့ထုတ်ပြန်ချက်မှာပါရှိပါတယ်။မြန်မာအစိုးရကပမောက္ခရန်ဟီလီကိုမြန်မာနိုင်ငံထဲဝင်ခွင့်မပေးတဲ့အတွက်အခုလိုအိန္ဒိယနိုင်ငံတွေကိုသွားပြီးအချက်အလက်စုဆောင်းတာသက်ဆိုင်သူတွေနဲ့တွေ့ဆုံတာတွေလုပ်မှာဖြစ်တယ်လို့ကုလသမဂ္ဂကပြောဆိုထားပါတယ်။
ရှမ်းကချင်ကရင်နဲ့ရခိုင်ပြည်နယ်တွေကလူနည်းစုတိုင်းရင်းသားတွေပေါ်လူခွင့်ရေးချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးဖို့နိုင်ငံကကတောင်းဆိုတာကိုမြန်မာအစိုးရဟာ2019ခုနှစ်အတွင်းမှာဆက်ပြီးအန်တုခဲ့တယ်လို့လူအခွင့်အရေးစောင့်ကြည့်လေ့လာရေးအဖွဲ့ HRW ကပြောပါရယ်ဇန်နဝါရီလ14ရက်အင်္ဂါနေ့ကထုတ်ပြန်တဲ့လူအခွင့်အရေးအခြေအနေကမ္ဘာလုံးဆိုင်ရာအစိုးရခန်းစာ2020ထဲမှာ HRW ကအဲ့လိုပြောထားတာပါလူအခွင့်အရေးချိုးဖောက်မှုတွေအတွက်တာဝန်ခံမှုရှိဖို့ကုလသမဂ္ဂစုံစမ်းစစ်ဆေးသူတွေစူးစမ်းနေတဲ့မှာဒေါက်ဆန်းစုကြည်ဦးဆောင်တဲ့အခြားသားအစိုးရဟာအရေးပဲရှိရှိပူးပေါင်းဆောင်ရွက်ဖို့အကြိမ်ကြိမ်ညှင်းဆန်ခဲ့တယ်လို့လည်း HRW အစိုးရခန်းစာမှာဖော်ပြထားပါရယ်မြန်မာနိုင်ငံလူ့ခွင့်ရေးအခြေအနေဆိုင်ရာကုလသမဂ္ဂထူးဆောင်ရေးစစ်ဆေးရေးမှူးပမောက္ခရန်ဟီလီနဲ့ UNFFM အဖွဲ့ဝင်တွေအပါအဝင်လွတ်လပ်တဲ့ကုလသမဂ္ဂဆောင်ရမ်းစစ်ဆေးသူတွေကိုအစိုးရကပြည်ဝင်ခွင့်ဗီဇာမပေးတာကိုလည်း HRW ကထောက်ပြထားပါတယ်။ကမ္ဘာလုံးဆိုင်ရာစီးပွားရေးကနှေးကွေ့နေပြီးမြန်မာနိုင်ငံတွင်းမှာလည်းမြေယာမှုတွေဆက်ရှိနေပေမဲ့မြန်မာစီးပွားရေးဟာခက်ခဲကြမ်းတမ်းမှုကိုရင်ဆိုင်ပြီးရည်တည်နိုင်စွမ်းကိုပြနေတယ်လို့ကမ္ဘာ့ဘဏ်ကပြောပါတယ်။2019ခုနှစ်ဒီဇင်ဘာလရက်စွဲနဲ့ထုတ်ပြန်တဲ့မြန်မာစီးပွားရေးစောင့်ကြည့်အစဉ်ကစားထဲမှာကမ္ဘာ့ဘဏ်ကအဲ့လိုဖော်ပြထားတာပါ။
ထိုင်းနဲ့အင်ဒိုနီးရှားနှစ်နိုင်ငံကြားထောက်လှမ်းရေးသတင်းအချက်အလက်အပြန်အလှန်ဖလှယ်ရေးဆိုင်ရာသဘောတူညီချက်ကိုနှစ်နိုင်ငံစစ်ဖက်အကြီးအကဲတွေအင်ကာနီကလက်မှတ်ရေးထိုးလိုက်ကြပါတယ်။ဒီသဘောတူညီချက်အရထိုင်းနိုင်ငံတောင်ပိုင်းမွတ်စလင်အများစုနေထိုင်တဲ့ဒေသကလက်နက်ကိုင်တွေရဲ့လှုပ်ရှားမှုကိုအကန့်အသတ်ဖြစ်စေမယ်လို့ထိုင်းစစ်ဦးစီးချုပ်ဗိုလ်ချုပ်ကြီးအပီရတ်ခွန်ဆွန်ပုံကပြောပါတယ်။ထိုင်းစစ်ဖက်ဦးစီးချုပ်နဲ့အင်ဒိုနီးရှားစစ်ဖက်ဦးစီးချုပ်ဗိုလ်ချုပ်ကြီးအန်ဒီကာပါကာဆာတို့လက်မှတ်ရေးထိုးတဲ့သဘောတူညီချက်ဟာနှစ်နိုင်ငံလုံးကိုချင်းချောင်နေတဲ့လူပုဂ္ဂိုလ်တွေနဲ့အုပ်စုတွေရဲ့လှုပ်ရှားမှုတွေကိုစောင့်ကြည့်ရေးအဓိကဦးတည်တာပါ။ထိုင်းဦးစီးချုပ်ဗိုလ်ချုပ်ကြီးအပီရက်ကအင်ဒိုနီးရှားနိုင်ငံအာချေးပြည်နယ်ကိုတရားဝင်တွားရောက်တဲ့ခီးစဉ်တစ်ခုအတွင်းဒီသဘောတူညီချက်ကိုလက်မှတ်ရေးထိုးတာဖြစ်ပါတယ်ဗုဒ္ဓဘာသာဝင်အများစုရှိတဲ့ထိုင်းနိုင်ငံတောင်ပိုင်းကယာလပတ္ထနီနာရာတီဝတ်ပြည်နယ်တွင်မှလက်နက်ကင်ပုံကန်ထကြွာရာကြောင့်2014ခုနှစ်ကတည်းကဆိုရင်လူပေါင်း 5,000 နီးပါးတေဆုံးခဲ့ရပြီဖြစ်ပါတယ
်ပေါ်ရင်းနေမနဲ့ထိတ်တန်းရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်သိငေထိုက်တို့ပြောပြခဲ့တာပါဆက်လက်ပြီးသတင်းလွှာတွေကိုဇက်တိုက်နားဆင်ကြရပါမယ် Ranger Report လူမျိုးတုံးတက်မြက်တက်ဖြတ်တဲ့ဆိုရဲဆွဲချက်နဲ့မြန်မာနိုင်ငံပေါ်ကြားဖြတ်အေးအေးဆောင်ရွက်ချက်ချမှတ်ပေးဖို့ ICJ နိုင်ငံကတရားရုံးမှာဂမ်ဘီယာနိုင်ငံကဆွဲချက်တင်ထားတဲ့ကိစ္စကိုကြိုဆိုကြောင်းဗြိတိန်နိုင်ငံကြားရေးဝန်ကြီးဟီတာဝီလာကဇန်နဝါရီလ13ရက်နေ့ကဗြိတိန်ပါလီမန်ကိုပြောကြားလိုက်ပါတယ်အခုလို ICJ ကိစ္စမှာတရားဝင်ထောက်ခံကြောင်းထုတ်ဖော်ပြောဆိုတဲ့နိုင်ငံအနေငယ်တဲ့ဗြိတိန်နိုင်ငံပါဝင်လာတဲ့အတွက်အားရမိကြောင်းဗြိတိန်အခြေစိုက် Belmer Campaign UK အဖွဲ့အမှုဆောင်ညွှန်ကြားမှု Mark Famana က VOE ကိုပြောပါရယ်အပြည့်အစုံကိုတော့မိုက်အင်ဂျင်နီယာတင်ပြပေးပါပါ
က
ုလသမဂ္ဂအမြင့်ဆုံးတရားရုံးဖြစ်တဲ့ ICJ မှာဂမ်ဘီယာကမြန်မာကိုလူမျိုးတုံးတပ်ဖြတ်မှုဆွဆွဲချက်နဲ့ဆွဲချက်တင်ထားတဲ့အပေါ်တရားဝင်သဘောထားထုတ်ပြန်မှုဗြိတိန်ဆိုးရဘကအရင်ကညင်းဆိုခဲ့တာပါအခုတော့ ICJ တရားရုံးဘကမြန်မာနိုင်ငံမှာလူမျိုးတုံးတပ်ဖြတ်မှုရှိမရှိစဉ်းစားဆုံးဖြတ်မဲ့ကိစ္စကိုကြိုဆိုကြောင်းဗြိတိန်ဆိုးရဘကတရားဝင်ထုတ်ဖော်ပြောဆိုလာခဲ့တာဖြစ်ပါတယ်ဇန်နဝါရီလ23ရက်နေ့ကဗြိတိန်ပါလီမန်ကိုစာနဲ့တုံ့ပြန်ဖြေကြားခဲ့တဲ့ဗြိတိန်နိုင်ငံသားရေးယုံဝင်ကြီးဟက်သာဝီလာရဲ့စာထဲမှာတော့ The Hague တရားရုံးရဲ့ဆောင်ရွက်ချက်တွေကိုဗြိတိန်အစိုးရဘက်ကစောင့်ကြည့်နေကြောင်းနဲ့လူမျိုးတုံးတပ်ဖြတ်မှုဖြစ်ခဲ့သလားမဖြစ်ခဲ့ဘူးလားဆိုတာကို ICJ နိုင်ငံတကာတရားရုံးဘက်ကစဉ်းစားမဲ့ကိစ္စကိုကြိုဆိုကြောင်းဖော်ပြခဲ့ပါတယ်။ဒါပေမဲ့ဗြိတိန်အစိုးရဘက်ကလက်ရှိအချိန်မှာဒီအမှုနဲ့ပတ်သက်လို့ဘာမှပါဝင်ပတ်သက်ခြင်းမရှိဘူးလို့ဆိုပါတယ်။ရခိုင်ပြည်နယ်မှာ2019ခုနှစ်ဩဂုတ်လကကြောင်းမဲ့ပွဲကောင်းတဲ့ဖြစ်ရပ်တွေပေါ်မှာအထူးစိုးရိမ်မကင်းဖြစ်မှုတွေကိုဗြိတိန်ဝင်ကြီးတွေဘက်ကထပ်ခါတလဲလဲထုတ်ဖော်ပြောဆိုထားပြီးဖြစ်တယ်လို့လည်းဆိုပါတယ်။ဒီလိုရက်ဆက်ကြမ်းကြုတ်မှုတွေအတွက်ကျူးလွန်သူတွေကိုအရေးယူတင်ကြောင်းလဲအဲ့ဒီစာမှာဖော်ပြထားပါတယ်။ပြီးခဲ့တဲ့နှစ်အောက်တိုဘာလမှာ ICJ ကိစ္စပေါ်ပေါက်လာကြတဲ့ကဗြိတိန်အစိုးရရဲ့သဘောထားတရားဝင်ထုတ်ပြန်မှုလူ့အခွင့်အရေးအဖွဲ့အစည်းတွေဘက်ကဖိအားပေးခဲ့ပေမဲ့ဒီအမှုပေါ်မှာတတိပြုမိကြောင်းလောက်ပဲဗြိတိန်အစိုးရဘက်ကတုံ့ပြန်ခဲ့တာပါ ICJ ကိစ္စနဲ့ပတ်သက်ရင်နိုင်ငံအတော်များများတတိထားတုံ့ပြန်တဲ့အထက်မှာအခုလိုဗြိတိန်အစိုးရဘက်ကသဘောထားပြောင်းလဲပြီးထုတ်ဖော်ပြောဆိုလာတာဟာတိတာတဲ့ပြောင်းလဲမှုကြီးဖြစ်တယ်လို့ဗြိတိန်ခြေဆိုင်ဘာမာကမ်ပိန်း UK အဖွဲ့ကအမှုဆောင်ညွှန်ကြားမှု Mark Farmana က VOE ကိုပြောပါတယ်
British government is now saying that they welcome the case. This is the same as
ကုလဗြိတိန်ဆိုရက ICJ အမှုကိုကြိုဆိုကြောင်းပြောလာရပါပြီ။ပြီးခဲ့တဲ့ဒီဇင်ဘာလက ICJ တရားရုံးမှာကြားနာပွဲတွေမတန်ခင်ကနေဒါနဲ့နယ်သာလန်နိုင်ငံတွေကသူတို့ထောက်ခံကြောင်းတရားဝင်ထုတ်ဖော်ပြောဆိုလာတာနဲ့အတူတူပါပဲ။နောက်ပြီးဒီတစ်ခေါက်မှာ ICJ ကိစ္စကိုကြိုဆိုကြောင်းဗြိတိန်ဆိုရဘက်ကတရားဝင်ကြေညာချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့ဒီကြေညာချက်ကိုဗြိတိန်ဆိုရကအများပြည်သူသိစေတဲ့ကြေညာချက်မျိုးမလုပ်ခဲ့ပေမဲ့ဗြိတိန်ပါလီမန်ကိုတရားဝင်စာနဲ့နှစ်ကြိမ်သူတို့သဘောထားကိုရေးသားတုံ့ပြန်ခဲ့တာဖြစ်ပါတယ်။ဒါဟာဗြိတိန်အစိုးရနဲ့ပတ်သက်လို့ကြီးမားတဲ့ပြောင်းလဲမှုကြီးတစ်ခုဖြစ်ပါတယ်
။ဒါပေမဲ့ဗြိတိန်အစိုးရဘက်က ICC နိုင်ငံတကာရာဇဝတ်ခုံရုံးလွှဲပြောင်းဖို့ကိစ္စကိုတော့သူတို့မထောက်ခံဘူးဆိုတာကိုအသိပေးထားကြောင်း Mark Farmana ကဆိုပါတယ်။ဒီတော့တွင် ICJ တရားရုံးကလည်းမြန်မာအပေါ်ကြားဖြတ်အရေးယူဆောင်ရွက်ချက်တွေနဲ့ဆိုင်တဲ့ဆုံးဖြတ်ချက်ကိုဇန်နဝါရီလ23ရက်နေ့မှာချမှတ်မယ်လို့ဂမ်ဘီယာတရားရေးဝန်ကြီးရုံးဘက်ကအင်္ဂါနေ့ကတည်င်းထုတ်ပြန်ခဲ့ပါတယ်ဒါနဲ့ပတ်သက်လို့ Mark Farmana ရဲ့အမြင်ကတော့
For the ICJ to move so quickly to make its decision on provisional measures
ကြားပြရေးယူဆောင်ရွက်ချက်တွေနဲ့သက်ဆိုင်တဲ့ဆုံးဖြတ်ချက်ကို ICJ ဘက်ကအတော်လေးမြန်မြန်ဆန်ဆန်လုပ်ခဲ့တာဖြစ်ပါတယ်ဒီလိုတရားရုံးမျိုးဟာအမှုကိုဆုံးဖြတ်စီရင်ရမှာပုံမှန်အားဖြင့်အချိန်ယူကြာမြင့်လေးရှိပါတယ်ဒါပေမဲ့လည်းအခု ICJ ကဆုံးဖြတ်ချက်ကိုမြန်မြန်ဆန်ဆန်ချမှတ်မဲ့ကိစ္စဟာလမ်းကြောင်းတစ်ခုပေါ်ကိုရိမ့်သွားတာဒါမှမဟုတ်တခြားတစ်ဖက်ကိုရွေးချယ်တာမျိုးမဟုတ်ပါဘူးကြားပြအမိန့်ကိုချမှတ်တာဖြစ်ပါတယ်လူမျိုးတုံးတက်ပြတ်မှုဖြစ်ခဲ့မဖြစ်ခဲ့ဆိုတဲ့ဆုံးဖြတ်ချက်ချမှတ်ဖို့အတွက်နှစ်တည်းအများကြီးကြာအောင်မှာဖြစ်ပါတယ
်ဂမ်ဘီယာကမြန်မာကိုလူမျိုးတုံးတက်ပြတ်မှုဆွဲချက်တင်ထားတဲ့အမှုဟာအတော်လေးခိုင်မာတယ်လို့လူခွင့်ရေးရှိနေအများပြားကသုံးသပ်ကြတယ်လို့ Mark Farmana ကဆိုပါတယ်ဒါပေမဲ့လည်း ICJ တရားရုံးကနောက်ဆုံးမှဘလို့ဆုံးဖြတ်ချက်ချမလဲဆိုတာကိုဘယ်သူမှတိတိကျကျခံမနိုင်မှာမဟုတ်ဘူးလို့ Mark Farmana ကပြောပါတယ်ဒီကရက်ဒီဇင်ဘာလက ICJ တရားရုံးကြားနာပွဲမှာတော့ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုလက်မခံတဲ့မြန်မာအစိုးရကိုကိုစားပြုပြီးဥဆောင်တင်ပြခဲ့တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကတော့မြန်မာစစ်တပ်ရဲ့ပြစ်မှုကျူးလွန်မှုတွေဟာလူမျိုးတုံးတပ်ဖြတ်မှုအဆင့်ထိမမြောက်ကြောင်းနဲ့တရားရုံးကြားနာမဲ့အမှုစည်းင်းတွေကနေပယ်ဖြတ်ပေးဖို့ဂျားပြက်အေးယူဆောင်ရွက်ချက်တွေချမှတ်ဖို့ဆိုတဲ့ပန်ကြားချက်ကိုပယ်ဖြတ်ပေးဖို့စာရာရီကိုတရားရုံးမှာတောင်းဆိုခဲ့ပါတယ်ရှင်
မအင်ဂျင်နိုင်တင်ပြသွားကြတာပါဆက်လက်ပြီးတော့ထိုင်းနိုင်ငံဘက်ကမြန်မာသတင်းပို့ချက်တပုတ်ကိုဆက်လက်နှာစင်ရပါမယ်ထိုင်းမြန်မာနယ်စပ်ထားခိုင်မဲဆောက်မြို့မှာရှိတဲ့နာမည်ကြီး Starbucks တစ်စိပ်ပါတဲ့အဝတ်အစားချုပ်ဆက်ရုံနဲ့ Bauer Hockey အကစားကုမ္ပဏီတွေချုပ်နေတဲ့အထက်ကျုပ်ဆက်ရုံတွေကအလုပ်သမား600ကျော်ဟာလွန်ခဲ့တဲ့နှစ်နှစ်အတွင်းနဲ့နှစ်နာခဲ့ရတဲ့လောအကားတွေပြန်ရဖို့တောင်းဆိုနေကြပါတယ်အပြည့်အစုံကို VOE သတင်းတော်မှအေးအေးမှကသတင်းပေးပို့ထားပါတယ်
ထိုင်းနိုင်ငံတက်ခရိုင်မဲဆောက်မြို့ကအားကစားအဝတ်အစားတွေထုတ်တဲ့ဆက်ရုံကလူသမားတွေဟာလုံအားကအပြည့်အဝမရရှိကြဘူးလို့ရိုက်တာသတင်းဌာနကဖော်ပြပြီးတဲ့နောက်လူသမားအခွင့်အရေးကာကွယ်ရေးအဖွဲ့တွေကမဲဆောက်မြို့ကအဲ့ဒီဆက်ရုံနေုံကိုလာရောက်စစ်ဆေးခဲ့တာပါအဲ့လူသမားတွေအခြေခံလုံအားကမရတဲ့ပတ်သက်ပြီးလုံခဲ့တဲ့6လလောက်ကလူသမားကာကွယ်ရေးအဖွဲ့ဝင်တွေမွေးရောက်စစ်ဆေးပြီးတဲ့နောက်အလို့ရှင်တွေကသူတို့ကိုအခြေခံလုံအားကတွေပြေးခဲ့ပါတယ်အခုအခါမှာတော့ဒီလူသမား600ကျော်ဟာ လွန်ခဲ့တဲ့နှစ်နှစ်ကလုပ်ခဲ့တဲ့အလုပ်အတွက်ဒေါ်ကမျက်နှာကြီးတွေပြင်ရမှုတွေတောင်းဆိုခဲ့ကြပါတယ်။လူသမားအဖွဲ့ကြီးကဝဲယုံကပထမတစ်ကြိမ်ဖြစ်မျက်နှာကြီးပေးဖို့အတွက်ဆုံးဖြတ်ပေးခဲ့ကြောင်းမြန်မာတန်ယုံကလူသမားတန်ရာရှိဦးဝေလင်းမောင်ကပြောပြပါတယ်
။ဟုတ်ကဲ့ဒီစိတ်ယုံမှာကဘာသတ်တွေ့လဲလို့ဆိုတော့ဒီလူလူရဲ့အနေဆုံးခကြီးမျိုးပေါ့
။ဟုတ်ကဲ့
မရတဲ့ဟာကိုလည်းလည်းသောကချင်းမူဒီ330တက်လက်ထားတာလည်းရုပ်ပြီးရပေးတဲ့ဟာလေးကိုသူပေးတဲ့ဟာကိုသူတို့သွားပြီးစစ်စစ်တွေ့ရှိခဲ့တယ်ပေါ့အဲဒီအချိန်မှာဒီစစ်စစ်ဖွဲ့ရပဲသူတို့အမေအမိန့်ရှာတယ်ပေါ့
ဟုတ်ကဲ့
ဒီကျွန်တော်တို့စာဝတိကန်အုပ်ကြီးစာဝတိကန်ကျွန်တော်တို့ကအလုပ်သမားကဘာစားချောင်းဥပဒေပုံမှန်139ရာသူတို့အမိန့်ရှာတာပေါ့
ဟုတ်ကဲ့
ရှာတော့ဒီ16တန်းကျော်ပေါ့16တန်းကျော်ပေါ့အဲဒီအမိန့်ရှာလိုက်တယ်ဒီလိုသမား6ရာကျော်အတွက်
အခုခါမှာတော့နောက်ကျောင်းပြန်နှစ်နာကြီးနှစ်နှစ်စာရဖို့အတွက်လူသမားတွေကတောင်းဆိုခဲ့ကြတာဖြစ်ပြီးအခုထိပြည်လည်မှုမရသေးတဲ့အတွက်ဒီဇန်နဝါရီလ12ရက်နေ့ကထိုင်းမြန်မာနယ်စပ်ဒနာအနီးမှာဆန္ဒပြဖို့အထိလှုပ်လာကြတယ်လို့လည်းပြောပြပါတယ်။ဒါ့အပြင်ဒီလူသမားတွေနှစ်နာခဲ့တာနဲ့ပတ်သက်ပြီးပြင်ရဖို့အတွက်ဆက်ပြီးတော့ကူညီဆောင်ရွက်ပေးနေတယ်လို့လည်းမြန်မာလူသမားတန်ရာရှိဥဝေလင်းမောင်ကပြောပြပါတယ်
။ဟုတ်ကဲ့။မင်းရှားလိုက်တဲ့အချိန်မှာဒီလူသမားတွေကไอ้เฉยๆมันตื้อบาขึ้นตาเลยรู้สึกตูรู้อยู่ทีๆตัวนิดๆทีตัวเปลี่ยนอยู่ไกลน่ะโหลตะมาก็นิดๆที่เปลี่ยนอยู่ไกลน่ะဖြစ်တဲ့အတွက်ตูรู้ဒီလိုตะมานี่ကตูรู้ကဒီแท้ปูပြီးတော့ยัดเนี่ยเออตูรู้လုတ်ထားတာကဒီแท้ปูများတယ်ဘို့တချို့အလုပ်ရှင်တွေอ่ะ
ဟုတ်ကဲ့ဟုတ်ကဲ
့ဒါလေးဒီကွန်ပရင်တက်ပြီးတော့ဒီပြဿနာစဖြစ်တာပေါ့
ဟုတ်ကဲ့
အကြည့်ဝမရလို့ဖြစ်တာအဲ့တော့ကျွန်တော်တို့ကအခုလက်ရှိဘာကြီးဆောင်ရွက်ပေးထားလဲလို့ဆိုတော့လက်ရှိตูรู้ဒီနှစ်နှစ်အတော်တွင်ตูรู้ဒီလိုตะมานี่နဲ့ညှိပြီးတော့ဒီနှစ်နှစ်တော်တွင်သူတို့အလုံးလုံးခဲ့တဲ့အလုံးရှင်တွေအလုံးရှင်တွေပေါ့ဒီအလုံးရှင်တွေကိုပြန်လဲစစ်စစ်ဖို့နဲ့ဒီအလုံးသမားတွေဘက်ကလည်းပဲသူတို့အလုံးလုံးခဲ့တဲ့ဟာကိုတယောက်ချင်းစီကနေသူတို့လုံးခဲ့သူတို့အမှတ်တမ်းတွေရှိတယ်။ဟိုနောက်ပြည်ပမှတ်တမ်းတွေရှိတယ်ဒီမှတ်တမ်းတွေကိုစစ်စစ်ပြီးတော့ကျွန်တော်20ရက်နေ့ပြန်ပြေးဖို့တော့ကျွန်တော်လုပ်ထားပါမယ်။ဟုတ
်ကဲ့ဟုတ်ကဲ့
ဒီသာဝတိကံရုံးနေပေါ့ဟု
တ်ကဲ့
ကျွန်တော်တို့ရေလို့ကျွန်တော်တို့ထားကျွန်တော်ရေပေါ့ကျွန်တော်ရေဒီနောက်တစ်ခုကဒီအလုံးသမားတွေရေဒီနောက်ကျွန်တော်တို့ဒီသာဝတိကံရုံးနေပေါ့မဲဆောက်တက်ခရိုင်သာဝတိကံရုံးရင်ပေါ့
မဲဆောက်မြို့နယ်စက်ဘူးဆောင်အတွင်းမှာတရားဝင်မှတ်ပုံတင်ထားတဲ့စက်ရုံပေါင်း445ရုံရှိပြီး40ရာခိုင်နှုန်းကအထည်ချုပ်စက်ရုံတွေဖြစ်ပါတယ်တရားဝင်စည်းရဆိုရင်အထည်ချုပ်လူသမားပေါင်း4000ခွဲလောက်ရှိပါတယ်ဒါပေမဲ့ဥပဒေပါလုံအားကကိုစက်ရုံအများစုကမပေးတာကြောင့်အလုပ်သမားတွေကိုယ်တိုင်ကတရားဝင်အထောက်အထားတွေမရှိတာရဲ့ကြောင့်ဒီပြဿနာတွေဟာမကြာခဏကြုံနေကြရတာပါထိုင်းနိုင်ငံထဲမှာတရားဝင်ရောတရားမဝင်ပါစုစုပေါင်းအလို့သမား3တန်းထက်မနည်းအလို့လောက်ကင်နေကြပါရဲ့ရှင်
။ VOA သတင်းတောက်မအေးမှသတင်းပေးပို့ထားတာပါ။အခုတော့တရုတ်နေဆက်မျိုးရွှေလီမျိုးကတရုတ်မြန်မာဆိုင်ရာသတင်းတပုတ်ကိုနားဆင်ရပါမယ်။တရုတ်ပြည်အနောက်တောင်ပိုင်းယူနန်ပြည်နယ်ရွှေလီမျိုးကကျောင်းတွေကမြန်မာကျောင်းသားတွေကိုအခမဲ့ပညာသင်ခွင့်ပေးထားပါတယ်။ဘာသာစကားယဉ်ကျေးမှုအပြင်နှစ်နိုင်ငံကလေးငယ်တွေအကြားငယ်စဉ်ကတည်းကခင်မင်းနားလည်မှုကိုတိစောက်နိုင်ဖို့ကိုတရုတ်ကျောင်းတွေကမျှော်လင့်ဆောင်ရွက်နေတာဖြစ်ပါတယ် CCTV ရဲ့သတင်းဆောင်မတပုတ်ကိုမတ်သိန်ကီတိုက်ကပြောပြပေးပါမယ်ခင်ဗျာ
တရုတ်နာမည် JN လို့ခေါ်တဲ့အသက်17နှစ်အရွယ်မြန်မာကျောင်းသူလေးကတော့နေတိုင်းတရုတ်နယ်စပ်လွင့်မှုကြီးကြပ်ရေးစစ်ဆေးရေးဂိတ်ကိုဖြတ်ပြီးတရုတ်ကိုကျောင်းသွားတက်ပါတယ
်မရှိပါကျောင်းဝတာရတော့ဒီမှာစတင်ရတာပြောပါတယ်နောက်ပြီးတော့တင်ရတာတွေကမတူတယ်လို့ပဲတငယ်ချင်းတွေနဲ့လည်းကစားရတယ်လေ
ဲဆိုရင်跟同学们一起玩游戏
မြန်မာနေဆက်ရွှေလီမျိုးကယဉ်ကျေးမူလာတန်းကျောင်းမှာဆိုရင်မြန်မာကျောင်းသားဒါဇင်နဲ့ချီရှိပြီးကျောင်းသားအလုံးရဲ့30ရာခိုင်နှုန်းကျော်ရှိပါတယ်တရုတ်ကျောင်းသားတွေနီးတူပဲမြန်မာကျောင်းသားတွေအနေနဲ့ကျောင်းလာကပေးစရာမလိုသလိုအခမဲ့မနှက်ဆာနဲ့ထောက်ပံ့မှုတချို့လည်းရပါတယ်ကျောင်းသားတွေကတရုတ်နဲ့မြန်မာနှစ်နိုင်ငံကဖြစ်ပေမဲ့ရှမ်းမျိုးနွယ်စုဝင်နေဖြစ်တာကြောင့်ပုံမှန်ကျောင်းသင်ယူညွှန်ထန်းအပြင်သူတို့အတွက်အထူးသင်ယူနဲ့လည်းသင်ကြားပေးနေတယ်လို့ကျောင်းအုပ်စွန်ဂျေးလျံကပြောပါတယ်
။我们学校开设了校本教材，也就是上汉。
ကျွန်တော်တို့ကိုယ်ပိုင်ပြဋ္ဌာန်းစာအုပ်နဲ့တရုတ်စာမြန်မာစာနဲ့ဒါးအစာတွေကိုသင်ပေးပါတယ်။ဘာသာစကားရောတိုင်းရင်းသားရောယဉ်ကျေးမှုပါပါပိုးပြီးဖလှယ်နိုင်မှုနဲ့အသက်ငယ်ငယ်ကလေးကနိုင်ငံတကာချစ်ကြည်မှုကိုပြိုးထောင်ပေးနိုင်ဖို့လည်းမျှော်လင့်ပါတယ်
။တရုတ်ကျောင်းသားအိုက်ထွန်းကတော
့我喜欢跟他们交朋友。
မြန်မာပြည်ကအတန်းပေါ်တွေနဲ့တကယ်ချင်းဖြစ်ရတာကိုကြိုက်ပါတယ်ကျွန်တော်တို့တခါတလေချင်းခတ်ကြတယ်ဘတ်စကတ်ဘောကစားကြတယ်အင်စာတွေလည်းအတူလုပ်ကြပါတယ
်မြန်မာအကြောင်းသူတူဖြစ်တဲ့ရှမ်းမွေလောင်က
ဟုတ်ဟုတ် ရစီယာဆီယာမာတွေကိုကြိုက်ပါတယ်သူတို့ကတိတ်တဘောကောင်းပါတယ်ကျမအခုညီလိုရင်းလဲသူတို့ကအမြင်နဲ့အခုညီပေးပါတယ်မြန်မာဘက်မှနေတဲ့ဂျီအန်ရဲ့မိခင်ကတော့တမိဖြစ်သူကိုတရုတ်ဖက်ကြောင်းတက်ခံရတဲ့အကြောင်းအခုလို့ပြောပြပါတယ်ခရယာရောမောက်လိကျမတို့ကတရုတ်နယ်စပ်နားမှာနေတာပါအဲ့ဒါကြောင့်နောက်ပိုင်းမှာတမိလေးတရုတ်ပြည်မှာအစဉ်ပြေပြေနေနိုင်မှုအတွက်ဒီမှာကပိုးပြီးတင်ယူလေ့ကျင့်နိ
တက်ရောက်တင်ကြားနေကြပါတယ်ရှင်
။မှတ်တင်ကြီးထိုက်တင်ပြသွားတာပါ။ VOA ကအင်တာနက်ကနေပြီးဝေဖန်အကြံပေးစာတွေပေးပို့လိုတဲ့သောတာရှင်တွေနားဆင်လိုတဲ့ဒေသချင်းတွေကိုတောင်းယူလိုတဲ့ဆိုရင် VOA email လိပ်စာက burmese@voanews.com ဖြစ်ပါတယ်။အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာထင်မြင်ယူဆချက်ဆောင်းပါးတွေကိုမူရင်းအပေါ်ပြည့်မအစ်တန့်စင်ကောက်နှုတ်တင်ပြပေးထားတာကိုနားဆင်နိုင်ပါပြီခင်ဗျာ
။တရုတ်ပေါ်မိခိုနေမှုအတိုင်းတာကိုမြန်မာအနေနဲ့ချင်းချဲ့ရမယ်ဆိုတဲ့ကောင်းစင်နဲ့တက်မြင်ယူရေးသားထားတဲ့ Financial Times ဆောင်းပါးကိုတော့ ft.com မှာဖတ်ရပါတယ်။တရုတ်မြန်မာနှစ်ဖက်သဘောတူညီမှုတွေကဆွေစဉ်မျိုးဆက်တက်ရောက်မှုရှိနိုင်တယ်လို့ရေးသားထားတာပါ။နိုင်ငံဆက်ဆံရေးသဘောတူညီချက်တွေကမြန်မာရဲ့အနာဂတ်ကိုအဆုံးဖြတ်ပေးနိုင်သလိုတရုတ်ရဲ့ခန့်ကန္နာကိုလည်းနေရာချပေးသလိုဖြစ်သွားမယ်လို့ဆိုပါတယ်။တရုတ်ပြည်မကြီးနဲ့အိန္ဒိယသမုဒ္ဒရာကိုတရုတ်မြန်မာစီးပွားရေးစင်ကြံလန် CMEC ကပေါင်းကူပေးထားတာဖြစ်တဲ့အတွက်တရုတ်အတွက်ကုန်သွယ်ရေးအကျိုးဖြစ်ထွန်းစေမယ်ဆိုပေမဲ့လည်းမြန်မာနိုင်ငံတွင်းလက်နက်ကိုင်အဖွဲ့တွေနဲ့မတိမငြိမ်တိုက်ပွဲတွေဖြစ်နေတဲ့နေရာတွေကိုဖျက်ဆီးပြီးတော့ဒီလမ်းကြောင်းကိုဖောက်လုပ်ထားတာဖြစ်တဲ့အကြောင်းဖောက်ပြထားပါတယ်။မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်စဉ်မှာလည်းတရုတ်ကအရေးပါတဲ့ကဏ္ဍမှာပါဝင်နေတယ်လို့ဆိုရတယ်။လက်နက်ကိုင်အဖွဲ့တွေနဲ့မြန်မာစစ်တပ်ကြားအပြစ်ခတ်ရဲစဲရဲသဘောတူညီနိုင်ဖို့တရုတ်ကကြားဝင်စစ်ဆက်ပြီးမှဖြစ်မဲ့အခြေအနေကိုရောက်နေတယ်လို့လည်းဆိုပါတယ်။တရုတ်စီးပွားရေးပေါ်မှာလည်းမြန်မာကမျှကိုနေရတယ်လို့ရည်သားထားတာပါ။တခြားနိုင်ငံတွေနဲ့ရှင်ရင်တရုတ်မြန်မာကုန်သွယ်ရေးကအဆမတန်များနေပြီးတော့တရုတ်ခီးသွွားတန်းတဲ့ကြီးကလည်းမြန်မာနိုင်ငံကိုလာလည်နေတာကိုလည်းထောက်ပြထားပါတယ်။ဂျပန်နဲ့တခြားနိုင်ငံတွေကရင်းနှီးမြှုပ်နှံမှုတွေကိုမြန်မာကကြိုဆိုနေပေမဲ့လည်းတရုတ်နဲ့တော့မရှင်းနိုင်သေးဘူးလို့ဆိုပါတယ်။မြန်မာနိုင်ငံအနေနဲ့တရုတ်နဲ့စီးပွားရေးဆက်ဆက်ရေးနှိမ့်ဆက်မှုကိုတတိနဲ့မူဝါဒအစီအစဉ်ချပြီးတော့ချင်းကပ်တင်တယ်လို့ရည်သားထားတာကိုဖတ်ရပါတယ်ရှင်။2019-2020ဘဏ္ဍာရေးနှစ်အတွက်မြန်မာစီးပွားရေးက 6.4 ရာခိုင်နှုန်းတိုးဝမယ်လို့ကမ္ဘာ့ဘဏ်ခန့်မှန်းဆိုတဲ့ကောင်းစင်တဲ့ဆောင်းပါးကိုတော့ရှင်းဟွာ net.com မှာဖတ်ရပါတယ်။2019-2018ဘဏ္ဍာရေးနှစ်မှာမြန်မာစီးပွားရေးက 6.2 ရာခိုင်နှုန်းတက်လာရာကနေတဖြည်းဖြည်းနဲ့2018-2019မှာ 6.3 ရာခိုင်နှုန်းထိတိုးလာတာကိုဖော်ပြထားပါတယ်။နိုင်ငံတွင်းလက်နက်ကိုင်ပဋိပက္ခတွေကြောင့်မြန်မာနိုင်ငံတွင်းစီးပွားရေးလုပ်ကိုင်ရခက်ခဲတာကိုလည်းထောက်ပြထားတာပါ။မကြခင်ကထုတ်ပြန်လိုက်တဲ့ကမ္ဘာ့ဘဏ်ရဲ့စီးရင်ခန်းစာမှာတော့မြန်မာနိုင်ငံနေနဲ့ဈေးကွက်ချဲ့ထွင်မှုနဲ့တည်ရန်ဇာတာတွေကိုစနစ်တကျအသုံးချဖို့ပုဂ္ဂလိကကဏ္ဍကြီးထွားနိုင်ဖို့အလေးပေးဆောင်ရွက်ဖို့ကိုလည်းအကြံပေးထားပါတယ်။စီးပွားရေးလုပ်ကိုင်ရအလွယ်ကူဆုံးနိုင်ငံများစီးရင်မှာမြန်မာကအရင်နှစ်တုန်းက182နေရာမှာရှိခဲ့ရတာကနေပြီးတော့ဒီနှစ်မှာတော့165နေရာအထိအဆင့်တက်လာတာကိုထောက်ပြထားပါတယ်။မြန်မာနိုင်ငံရဲ့ပြည်ပကုန်သွယ်မှုမှာစုစုပေါင်းအမေရိကန်ဒေါ်လာ 6.8 ဘီလီယံကျော်သွားပြီဖြစ်တဲ့အကြောင်းကိုလည်းစီးပွားရေးဝန်ကြီးဌာနကနောက်ဆုံးရထားတဲ့ချက်လက်တွေကိုကူကားပြီးတော့ဖော်ပြထားပါတယ်ရှင်။
မဤတန်စီရဲ့ကမ္ဘာသတင်းနဲ့ကမြန်မာသတင်းကောက်နှုတ်တင်ပြချက်ဖြစ်ပါတယ်။မကြခင်ထုတ်လွှင့်မဲ့ဒုတိယနိုင်ငံဝက်စာအစီအစဉ်တွေကို light to meter 32/40/48 တို့အပြင် light meter 190/kHz 1509ကနေလည်းတိုးချဲ့နှာစင်နိုင်ပါတယ်။ဒုတိယပိုင်းအစီအစဉ်မှာအပတ်စဉ်ထုတ်လွှင့်နေတဲ့ဓာတ်ရိုက်လေလိုင်းနဲ့သူယုံကြည်အစီအစဉ်တွေကိုနှာစင်ကြားရပါမယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို5ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32/40/48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို19/25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19/25/32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25/32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါတော်တာရှင်များခင်ဗျာ။မြန်မာစံတော်ချိန်မနေ့6နိုင်ခွဲရှိပါပြီ။ VOA American တိုင်းရဲ့ဗုဒ္ဓဦးနေ့မနေ့ခင်းအစီအစဉ်တွေကိုမနေ့9နိုင်တီဆက်လက်တင်ဆက်ပေးနေပါတယ်။ဒီစီဇန်တွေကိုလက်ရှိနားဆင်နေရတဲ့လိုင်းဒိုမီတာ32 40 48တို့အပြင်လိုင်းလက်မီတာ190 kHz 1905ကပါတိုးချက်ထုတ်လွှင့်ပေးနေပါတယ်။ဒုတိယပိုင်းအစီအစဉ်မှာအပတ်စဉ်ထုတ်လွှင့်နေတဲ့ဓာတ်ရိုက်လေလိုင်းအစီအစဉ်နဲ့အတူသူယုံကြည်ရကဏ္ဍမှာအခုတို့ကြားကြရပါမယ်။ဘလောက်ကြီ
းပဲလေနေရာကပဲလာပြီ။သူတို့စနစ်တကျလေးချင်းတင်းလေးပဲပြည့်ပြည့်လေးပဲပညာတစ်ခုခုတင်ကြားပေးလိုက်တယ်ဆိုလို့ရှိရင်သူတို့ကအများကြီးဟိုတက်လှမ်းသွားနိုင်တဲ့လူငယ်တွေဖြစ်တယ်ပေါ့နော
်။ကလေးလူငယ်တွေကိုအသက်မွေးဝမ်းကြောင်းပညာသင်ကြားပြီးအလုပ်ကံရရှိဖို့အကူအညီပေးနေတဲ့မက်ခင်နှစ်သက်ဦးရဲ့ယုံကြည်ရာကိုမကြားခင်နားဆင်ကြရပါမယ်။အခုတော့မြန်မာနိုင်ငံငင်းချဲရေးနဲ့တရုတ်နိုင်ငံဆက်ဆံမှုကိစ္စဆွေးနွေးထားတဲ့ဓာတ်ရိုက်လေလိုက်အစီအစဉ်မှာကိုသားညွန့်ဦးကပင်တိုင်ဆွေးနွေးမေးမြန်းတင်ပြထားတာကိုပြန်လည်နားဆင်နိုင်ပါပြီခင်ဗျာ။
လာပါခင်ဗျာအင်္ဂါနေ့ညပိုင်းတဲလီလိုက်စီစဉ်ကနေပြီးတော့ကျူးစုပါရစေကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီမြောက်ပိုင်းမဟာမိတ်ငင်းငယ်ရေးလုပ်ငန်းစဉ်နဲ့တရုတ်နိုင်ငံဆက်ဆက်မှုပါပြောရမယ်ဆိုတော့တရုတ်သမ္မတရှီကျင်းပင်မြန်မာနိုင်ငံကိုကုလာမဲ့ခီးစဉ်မတိုင်ခင်ရပ်ပိုင်းတုန်းကပဲမြန်မာဆိုင်ရာဒီအတရုတ်ထုကူစလေဟာ KIA ကချင်ဒီသားမှာမြန်မာဆွေရနဲ့စစ်မှတ်ရင်ဆိုင်နေတဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့ခေါင်းဆောင်တွေနဲ့တွေ့ပါတယ်တရုတ်နိုင်ငံနေနဲ့မြောက်ပိုင်းမဟာမိတ်တိုင်းရင်းသားအဖွဲ့တွေနဲ့ခုလိုမျိုးနီးနီးကပ်ကပ်ဆက်ဆံနေသလိုပဲမြောက်ပိုင်းမဟာမိတ်အဖွဲ့နဲ့မြန်မာဆွေရကြားညီငယ်ဆွေးနွေးမှုတွေမှာလည်းအတော်လေးထဲထဲဝင်ဝင်ပတ်သက်မှုရှိနေတာပါဒီလိုမျိုးတရုတ်နိုင်ငံရဲ့ဂျာဝင်မှုတွေဟာမြောက်ပိုင်းမဟာမိတ်တိုင်းသားဖွဲ့တွေနဲ့မြန်မာဆွေရကြားညီငယ်အတွက်ဘယ်လောက်အထောက်အကူပြုနိုင်တယ်လဲညီငယ်အတွက်စင်ခေါ်ချက်လူရောဖြစ်နေပြီလားဒါကိုကျွန်တော်တို့သုံးသပ်ဆွေးနွေးမှာဖြစ်ပါတယ်အဓိကပေါင်းဆွေးနွေးပြဖို့ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်တူကတော့ဒီ KIA ကတချင်တုန်းကခေါင်းဆောင်တူဖြစ်ပါတယ်အခုလက်ရှိတော့ကချင်းပြည်နယ်ဒီမိုကရေစီပါတီရဲ့ဥက္ကဋ္ဌပါဒေါက်တာတူးကြာဖြစ်ပါတယ်ခင်ဗျဒီလိုင်းပေါ်မှာရှိပါတယ်နောက်တစ်ခုကတော့ရခိုင်အမျိုးသားကောင်စီကပြောဆိုခွင့်ရှိတဲ့ဦးထွန်းစောဖြစ်ပါတယ်ခင်ဗျနှစ်ဦးစလုံးလေလိုင်းပေါ်မှာရှိပါတယ်ကျွန်တော်အရင်ဆုံးဒေါက်တာတူးကြကိုဖိတ်ခေါ်ခြင်းပါတယ်ခင်ဗျဒေါက်တာတူးကြကြားပါလားခင်ဗျဟုတ်ကဲ့
ကြားပါတယ်ကြား
ဟုတ်ကဲ့ဒေါက်တာတူးကြကျွန်တော်အရင်ဆုံးခုနမေးလို့ပေါ့ကျွန်တော်ပြီးခဲ့တဲ့ရက်ပိုင်းကပဲဒီ KIA မှာတုတ်အထုကိုယ်စလဲသွားပြီးတော့တွေ့ဆုံတာရှိပါတယ်ခင်ဗျပြောရမယ်ဆိုတော့တုတ်သမရာရှိချင်းမင်းမလာခင်မှာတွေ့ရတူးကြတာကအဲ့တွေ့ဆုံတဲ့အခါမှာမြောက်ပိုင်းမဟာမိတ်အဖွဲ့ကဥမာဆို EE အဖွဲ့ခေါင်းဆောင်တွေ TNL အဖွဲ့ကခေါင်းဆောင်တွေတောင်းရှိနေလဲအဲ့မှာတွေ့ဆုံတာမျိုးတွေရှိပါတယ်ခင်ဗျာအဲ့တော့ကျွန်တော်ဒါနဲ့ပတ်သက်လို့အရင်ဆုံးမေးချင်တာကဒေါက်တာတူကြာလည်း KIA မှာတစ်ချိန်လုံးကတာဝန်အကြီးဆုံးယူခဲ့တဲ့ပုဂ္ဂိုလ်ဆိုတော့ဒီ KIA နဲ့တရုတ်ဆက်ဆံရေးပေါ့ KIA ပေါ်မှာတရုတ်ဩဇာဘယ်လောက်ရှိလဲ KIA နဲ့ဆက်ဆံရေးအခုအချိန်နေနဲ့ပတ်သက်လို့ဘယ်လိုများသုံးသပ်မိပါလဲ
ဟုတ်ကဲ့ကျွန်တော်အမြင်ကိုရေဖို့ရသုံးသပ်ပြမယ်ကျွန်တော်ကတော့ဒီချိန်နေပြည်တော်ပါတဲ့ဥပ္ပါတော်တော်ကြည့်ကြဟုတ
်ကဲ့
ကျွန်တော်တုံ့တက်ကြရရဆိုလို့ရှိတယ်တရုတ်နိုင်ငံရဲ့ဒီရောက်ပဲမာမေအဖွဲ့အပေါ်မှာထားရှိတဲ့တို့ရဲ့ policy ကတော့ဒါငင်းချမ်းရေး policy ပါပဲလို့ကျွန်တော်တုံ့တက်မိပါတယ်ဒီဒီကျွန်တော်နေသား6000ကီလိုမီတာ2000ကျော်ချေလျားတဲ့နေသား6000မှာတရုတ်အစိုးရအနေနဲ့တနတ်တာမကြားချင်ဘူးဆိုတာပြောနေတာကြားလာပါပြီဆိုတော့အခုကျေးဇူးမာဒီအပြစ်ခရစေးရဲ့မဖြစ်မြောက်နိုင်သေးတဲ့ဟာကိုလေသူတို့အားမလို့အားမြဖြစ်ပါပါပဲ။အဲကြောင့်မလို့ဒီမြောက်ပိုင်းလေးဖွဲ့နဲ့ပတ်သက်ပြီးတော့မှဒီပြစ်ခတ်ရပြီးဒီတပ်တော်အစိုးရနဲ့ဒီအပြားလမ်းနားလည်မှုရှိရှိနဲ့ဟောအဲဒီဒီကျွန်တော်ပြပြလေးလေးဆွေးနွေးပြီးတော့မှဒီပြစ်ခတ်ရကြေးရဲကိုအမြန်ခေါ်ဆောင်နိုင်ဖို့ပြုနေတာပဲကပြုစီရနေတယ်ဒေါ်လာပို့ရပါတယ်ဒေါ်လာနဲ့တူတဲ့ညွှန်ရပါတယ်။ဒါကြောင့်မလို့သူတို့ရဲ့ချင်းတပ်ဖို့ဟာဒီကျွန်တော်တို့ဒီမြောက်ပိုင်းမှာမြို့အဖွဲ့ဒီနဲ့အစိုးရတပ်တော်ကြားမှာပြစ်ခတ်ရကျေးရဲကိုပို့ပြီးတော့တွန်းအားပေးနိုင်တယ်လို့ပေးနိုင်လာလိမ့်မယ်လို့ပြောလိမ့်ပါတယ်ဗျာ
ဟုတ်ကဲ့တချို့ဒီမြန်မာနိုင်ငံထဲမှာတချို့မြန်မာနိုင်ငံထဲမှာရောတချို့ဒီဆွဆွဲပြောဆိုတာရှိပါတယ်ခင်ဗျာဒီမြောက်ပိုင်းပြောရမယ်ဆိုတော့မြောက်ပိုင်းမဟာမိတ်တိုင်းသားဖွဲ့တွေကတရုတ်နိုင်ငံနဲ့နယ်ချင်းဆက်နေတော့တရုတ်နိုင်ငံရဲ့အထောက်ပံ့အကူအညီမရဘဲနဲ့ဒီဖွဲ့တွေကဘလို့မှယက်တီလို့မရဘူးပေါ့နော်အဲ့တော့တရုတ်နိုင်ငံကတစုံတရာထောက်ပံ့ကူညီအားပေးနေလို့လားယက်တီခွင့်ရနေတယ်ယက်တီလို့ရနေတဲ့အခြေအနေဖြစ်တယ်တရုတ်ဩဇာရှိတယ်ဆိုရယ်တုံ့တက်ချက်တွေဆွဆွဲမှုတွေရှိပါတယ်ဒါနဲ့ပတ်သက်လို့တော့တူကြဘလို့ယူဆပါလဲ
ဟုတ်ကဲ့ဒါကတော့ပုဂ္ဂိုလ်ခင်ဗျားမျိုးတွေပဲများပါတယ်တကယ်တကယ်ကျတော့ကျွန်တော်ရဲ့တုံ့တက်မှုအရာဆိုလို့ရှိရင်တော့ ဒီတိုင်းတိုင်းနဲ့ကံဖွဲ့စည်းတွေကိုတိုင်းရည်ဒီရုပ်ထုတ်ပစ္စည်းစိလနဲ့ဒီကိုကြီးတဲ့ဆိုတော့ဒါမတူရှိရမကြားပြရဒီပါဘူးအဲတို့ကဒီပြောမယ်ဆိုလို့ရှိရင်တော့ရင်းချမ်းရေးစောက်တဲ့နေရာမှာတို့ကဒီအပြည့်တဲ့အပိုင်းပေါ့ဗျာအဲဒါကြောင့်မလို့ဒီမြောက်ပိုင်းအဖွဲ့ပေါ်မှာတိကမတရားဩဇာညောင်းတယ်ဆိုတာလေကျွန်တော်ကကျွန်တော်တို့
ချင်းမိဘူးဒါတော့တန်းသူညီမျှမှုအပြန်လာရှိမှုနဲ့ပဲဆက်ဆံတယ်လို့ကျွန်တော်အဲ့လိုသုံးသပ်မိတယ်ဗျဒါကြောင့်မလို့သူ့အနေနဲ့ကတော့ဒါမြောက်ပိုင်းဒီမကဘူးမြန်မာတနင်္ဂနွေညီချမ်းရရှိဖို့သူကကျွန်တော်လိုလားနေတဲ့ပုံစံကိုပြနေတယ်အဲဒါကျိုးလေးကျိုးစားပေးနေတယ်လို့ကျွန်တော်အဲ့လိုသုံးသပ်မိတယ်ဗျဟုတ်ကဲ့
နောက်တစ်ချက်မေးချင်တာကကုတရုတ်သမ္မတရှီကျင်းပင်အခုဒီပတ်ကုံမှာ
ဒီနိုင်ငံရေးပါတီခေါင်းဆောင်တူအနေနဲ့ပါဝင်လိမ့်မယ်လို့ကျွန်တော်သိထားပါပါတယ်ခင်ဗျာအဲ့တော့တရုတ်တမရရှိချင်းပင်နဲ့တွေ့တဲ့ချိန်မှာဒီညီငယ်ကိစ္စတွေကိုဘယ်လောက်ဆွေးနွေးပြစ်နိုင်လဲဒေါက်တာတူးကြော်ဘယ်လိုများပြင်ဆင်ထားလဲ
ဟုတ်ကဲ့ကျွန်တော်ဒီပါတီခေါင်းဆောင်အားလုံးပါတီ20ပေါ့20ပါတီ20ကခေါင်းဆောင်ဒီလိုအတွေ့ပေါ်စီစဉ်သူ့လုပ်ထားပါတယ်အဲ့ဒါမှာကျွန်တော်ချစ်ပင်နဲ့ပြည်သူပါတီကဲစီပြည်လဲပါအဲ့ဒါကျွန်တော်လည်းတက်ရောက်ပါတယ်ကျွန်တော်တို့ရဲ့တို့နဲ့တွေ့ဆုံတဲ့ချိန်မှာဒီပါတီခေါင်းဆောင်တွေအနေနဲ့ကတော့ဒါဒီဆွေးနွေးပွဲတော့ကျင်းပနေမှာမဟုတ်ပါဘူးအဲ့ဒါပြဆိုပြီး lesson note ဆက်ဒီပြမှာဒါ mix တဲ့အနေနဲ့တော့ပဲရှိနိုင်ပါတယ်အဲ့တော့ဒါကျွန်တော်အနေနဲ့လည်းဒါတင်ပြနိုင်မယ့်အနေအထားမျိုးအချိန်ကတိမရှိဘူးကျွန်တော်အဲ့လိုတွေ့ပါတယ်အဲ့ဒီဒီသူရောက်တဲ့နေ့ညနေပိုင်းမှာခဏလေးတွေ့ပါအဲ့နောက်နေ့ကျလို့ရှိရင်အစူရနဲ့တပ်တော်နဲ့တွေ့ကြမှာပဲအဲ့ဒီအနေအထားဖြစ်တဲ့အခါကျတော့ကျွန်တော်ဘက်ကလည်းဒီတင်ပြကြချက်လက်တွေဘယ်လောက်ကြီးပြင်ချင်ထားတာမရှိဘူးလို့ဆိုလို့ရပါတယ်တကယ်လို့ဒီကနိုင်တဲ့အနေထားအချင်းပေးတယ်ဆိုလို့ရှိရင်တော့ကျွန်တော်တင်ပြဖို့ရတော့ရှိတော့ရှိပါတယ်။ဒါအချင်းတွေရဖြစ်ပေါ်လာမှာဖြစ်ပါလေ။ဟုတ်ကဲ့
။ဟုတ်ကဲ့ကျွန်တော်ညီငယ်နဲ့ပတ်သက်ပြီးတော့ပဲဆက်မေးကြပါလေ။တရုတ်နိုင်ငံရဲ့ယက်တိချက်ပေါ့နော်။တရုတ်နိုင်ငံအတွက်ဒီနေဆက်ညီငယ်ရေးကဘလောက်ထိသူတို့အတွက်အရေးကြီးနေပြီလဲ။တကယ်ပဲတရုတ်ကလူလလရှိရလား။ဘာလို့ပြောမယ်ဆိုလို့ရှိရင်တော့တရုတ်ကလူလလမရှိဘူးဆိုရင်တော့ဖြတ်တောက်လို့ရမယ်ထင်တယ်။ဆိုလိုရကဟိုတလောကပဲ TNL ကလက်နက်တွေမိတဲ့အခါမှာတရုတ်လူလက်နက်တွေအများကြီးမိပါတယ်။ဆိုလိုရကလက်နက်အချင်းလက်နက်တို့ဘာလို့ရဖို့ဆိုတော့လည်းတရုတ်ဆိုတဲ့ဒီလမ်းကြောင်းလောက်ပဲရှိနေတာ။အဲ့တော့တရုတ်ရဲ့ညီငယ်နဲ့ပတ်သက်လို့တကယ်ပဲထက်ထဲဝင်သူလူလာနေကြလားနေဆက်မှာဘယ်လိုမြင်ပါလဲ
။ကျွန်တော်ကတော့မြင်ပါတယ်ဒါတကယ်ထက်ထဲဝင်သူလာတယ်လို့မြင်ပါတယ်။ဒါကြောင့်လည်း solution တော့ဒီတရုတ်နိုင်ငံကကဘာမှအင်အားကြီးဆုံးနိုင်ငံတကာနိုင်ငံဖြစ်တာလို့အဲ့ဒီတရုတ်နိုင်ငံရဲ့အစိုးရတို့တခုအနေနဲ့ပေါ့နော်အခုဆိုလို့ရှိရင်တော့တမ်တာကြီးဖြစ်စဉ်ကဒါကြောင့်ရှိတော့မယ်လေဆက်ခါကြတော့ဒီတမ်တာကြီးဖြစ်စဉ်ပါလေဒီဒီဒီစစ်နေတောက်လောင်နေတာကိုသူကတတ်ချီလာတော့မှာမဟုတ်ဘူးဒါလိုရေလောပေးမှညင်တက်ကိုလိမယ်လို့ကျွန်တော်မြင်တယ်ဘာကြောင့်လဲဆိုတော့ဒီအင်းကြီးနိုင်ငံတကာနိုင်ငံကသူတို့ဒီဒုက္ခရောက်နေစစ်ပြီးတောက်လောင်နေတဲ့ဆရာတို့လည်းလက်ပတ်ပြီးကြည့်နေနိုင်မှာမဟုတ်ပါဘူးဒါကြောင့်မလို့ဘလိုနည်းနဲ့ပဲဖြစ်ဖြစ်သူကတော့ဒီမျိုးကိုညှင်းတတ်မယ်ဖို့ဒါကျိုးစားကိုကိုကြီးပဲလိမ့်မယ်လို့ကျွန်တော်ယူဆတယ်ဒါကြောင့်မလို့ကျွန်တော်ဆိုလိုချင်တာဘာလဲဆိုလို့ရှိရင်တမ်တာကြီးဖြစ်စီမှာလဲအဲဒါညှင်းကြရေးကိုအမြန်ရရှိအောင်ပဲသူကအကြံဉာဏ်ပေးမယ်သူနာပေးမယ်အဲ့လိုအပြုတ်ဘောဆောင်ဆောင်နေတော့သူဆက်ဆံပြီးမယ်လို့ယူဆပါတယ်။ဒါကဒီဒီညီတိုင်းရဲ့ပုံပြီးရှုပ်ထွေးပုံပြီးကြက်တက်လောင်တော့သူကလွတ်မှာမဟုတ်ဘူးလို့ကျွန်တော်အခိုင်အမာယူကြည့်ထားပါတယ်
။ဟုတ်ကဲ့ခင်ဗျာဒေါက်တာတူကြလီလိုက်မှာခဏနေပြီးပါအောင်ခင်ဗျာနောက်ထပ်ပင်နဲ့ဆွေးနွေးမယ်ကျွန်တော်ကုထုံးစော်ဖိတ်ခေါ်ကြပါလိုက်ကုထုံးစော်ကတော့ဒီရခိုင်အမျိုးသားကောင်စီရပါကုထုံးစော်ကြားပါလားခင်ဗျာ
ဟုတ်ကဲ
့ကျွန်တော်ကခုနကဒေါက်တာတူကြဆွေးနွေးသွားတာပါတယ်ဒီရခိုင်ဟိုတရုတ်နဲ့ပတ်သက်လို့ဒီမြောက်ပိုင်းနဲ့ပတ်သက်လို့ဆက်ဆံရေးပေါ့နော်ကျွန်တော်ကုထွန်းစော်ကိုမေးချင်တာကုထွန်းစော်ကလည်းညီငယ်ရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့ဆက်ပြတ်တဲ့လူမဟုတ်ပါဘူးလေအများကြီးထိစပ်နေရလူဆိုတော့ဒီမြမညီငယ်ရေးလုပ်ငန်းစဉ်အထူးဖြင့်မြောက်ပိုင်းမှာမေးဖို့ရည်နဲ့ဆက်ဆက်မှုတွေမှာတရုတ်နိုင်ငံရဲ့အခုထဲထဲဝင်ဝင်ပတ်သက်လာတာနဲ့ပတ်သက်လို့ကုထွန်းစော်အမြင်သိချင်ပါတယ်ဟုတ်ကဲ့
အဓိကတော့ဗျာဒီမြောက်ပိုင်းမှာမေးတွေကတရုတ်နေဆက်မှာခြေပြူတာဖြစ်တဲ့အတွက်အဲဒီတော့တရုတ်နေဆက်တည်ငြိမ်ရေးကိုအဓိကဦးစားပေးတဲ့သဘောမှရှိပါတယ်။သူရဲ့ဒီနေဆက်တည်ငြိမ်မှပဲသူရဲ့အကျိုးစီးပွားတွေကဖြစ်ထွန်းမှဖြစ်တဲ့အတွက်ဒါပေါ်မတီပေါ်မှာဒီအဓိကတော့နေဆက်တည်ငြိမ်ရေးကိုဦးစားပေးရလို့ပဲမြင်ပါတယ်။ဒါတပိုင်းပေါ့နော်ဒီပြီးရင်ဒီအခုလာမဲ့တရုတ်သမ္မတရဲ့စီစဉ်ပင်ရဲ့ခီးစဉ်ကပေါ့နော်သူငြိမ်းချမ်းရေးဖြစ်စဉ်ပေါ်မှာတော့ဒါကျွေးကူးရေးပါသူကတော့ဆောင်ရွက်မဲ့သဘောဟိုတွေ့နေရတယ်ပေါ့လေအဲ့တော့ဒီသူ့ရဲ့ဒီတရုတ်သမ္မတရဲ့အခြေရေးအထူး ကိုယ်စားလှယ်မစ္စတာသုံးကောင်ချမ်းကအဲ့ဒီလိုက်စားပေါ့လေကဲဟိုဌာနချုပ်ကိုသွားခဲ့တဲ့ခီးစဉ်ကိုကြည့်မယ်ဆိုလို့ရှိရင်တော့ဒါဒီဥဒမတာခီးစဉ်မတိုင်ခင်ရှေ့ပြည့်လို့ကျွန်တော်ပြောလို့ရတာပေါ့ဗျာဆိုတော့သူရဲ့ရှေ့ပြည့်မှာဒီဆောင်ရွက်မှုတွေကိုကျွန်တော်အကဲဖြတ်ကြည့်တာတော့သူရဲ့ပြောပုံစုံတွေရသလိုရှိရင်ဒီမြောက်ပိုင်းမှာမိတ်အဖွဲ့ဝင်တွေကိုဒီတိုက်ပွဲမခေ ်ဒါပေမဲ့အဲဒီခီးစဉ်မှာတော့သူတို့မျော်မှန်းနိုင်တဲ့အချက်ကိုတော့ရလိမ့်မယ်လို့မထင်ဘူးအဓိကတော့ဒီတရုတ်သမ္မတလာတဲ့ခါမှာသူတို့အနေနဲ့ဘိုင်လက်ထရယ်သဘောတူညီချက်တို့ဘာလို့ညာတို့အဲရအောင်လောက်ကောင်းလုပ်နိုင်တယ်အဲ့ဒီအတွက်တွန်းအားပေးကောင်းပေးနိုင်တယ်ဒါပေမဲ့ဒီနေ့ချိန်ကြီးအဲ့ဒီမစ္စတာဆုံကိုချင်ခီးစဉ်ကာလာတွင်းမှာရောသူ့ရဲ့ခီးစဉ်ပြီးတဲ့ချိန်မှာရောအဲ့ဒီတိုက်ပွဲတွေကရပ်သွားခြင်းမရှိဘူးပေါ့အထူးသဖြင့်ကျွန်တော်တို့ရဲ့ခိုင်ပြည့်ဘက်မှာဆိုရင်နေ့စဉ်နဲ့မျှတိုက်ပွဲတွေဖြစ်နေတယ်အနေထိုင်ုံတွေရှိနေတယ်ဒီလက္ခဏာတွေမြေပြေဒီထောက်ကြည့်မယ်ဆိုလို့ရှိရင်တော့အာမစ္စတာဆုံကိုချန်အနေနဲ့အဒီသမ္မတစီကျင်းပိမလာခင်မှာသူတူတင်ပြီးတော့မှဆောင်ရွက်နေတဲ့အနေအထားကအထမြောက်အောင်မြင်နိုင်ကြေနေတယ်လို့ပဲကျွန်တော်အနေနဲ့မြင်ပါတယ
်ဟုတ်ကဲ့တစ်ဖက်မှာဒီတရုတ်နိုင်ငံအနေနဲ့ဒီငင်းရဲလို90ကိစ္စနဲ့ပတ်သက်လို့အထူးဖြစ်ပေါ့နော်မြန်မာစစ်ရောကိုဖြစ်စီမြန်မာတပ်မတော်ကိုဖြစ်စီဘယ်လောက်ထိဩဇာတက်ရောက်နိုင်လဲခင်ဗျာသူကြောင်းဝင်ညှိနှိုင်းနေတဲ့ကိစ္စမှာ
ကျွန်တော်ကပြောသလိုမျိုးပေါ့လေဒီတရုတ်ပြည်ကနေပြီးတော့မြန်မာပြည်ရဲ့အတွင်းမှာငြိမ်းချမ်းရေးအလုံးစုံရတဲ့အနေထားတဲ့သူ့ရဲ့နေဆက်တည်ငြိမ်ရေးကိုအဓိကတောင်းပေးတဲ့သဘောမှာရှိပါတယ်။အဲတမိုင်းကြောင်းတစ်ချောင်းလုံးမှာလည်းပဲဒီတိုင်းပဲသူရက်တည်ခဲ့တာကိုတွေ့ရတယ်ပေါ့နော်။ဆိုရင်အဓိကပထမတစ်ချက်ကတော့သူကအကျိုးစီးပွားဖြစ်ဆုံးဖို့အတွက်သူ့ရဲ့တရုတ်နေဆက်ကိုတည်ငြိမ်အောင်လုပ်ရမယ်။ပြီးရင်သူရင်းနှီးမြှုပ်နှံထားတဲ့နေရာတွေမှာလည်းပဲမထိခိုက်အောင်သူလုပ်ရမယ်။ဒါတစ်ပိုင်းပေါ့။အဲဒုတိယတစ်ပိုင်းကတော့ဒီတရုတ်ရဲ့ဒီသူ့ရဲ့နိုင်ငံရေးလိုလားခြင်းနဲ့ကျွန်တော်တို့ပြည်တွင်းအထက်မှာဖြစ်နေတဲ့ပြည်တွင်းစည်းရဲ့ဒီအရေးခံပြဿနာကနိုင်ငံရေးပြဿနာဖြစ်တယ်။အဲကျွန်တော်တို့ရဲ့နိုင်ငံရေးပြဿနာကဘာလဲဆိုတော့တိုင်းရင်းသားတွေလိုလားနေတာဆက်တွဲစနစ်ထူထောင်ရေးဖြစ်တယ်။ The Federal Democracy စနစ်ထူထောင်ရေးကတရုတ်ရဲ့အကျိုးစီးပွားနဲ့ဆက်တူမကြဘူး။တရုတ်ကကွန်မြူနစ်ပါတီနဲ့တပါတီအာဏာပိုင်စနစ်နဲ့သူကလေနေတာဖြစ်တယ်။မြန်မာပြည်တွင်းထဲမှာကကျွန်တော်တို့ပြည်သူတွေကဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ပေါ်မှာတန်ဖိုးထားတာဆိုတဲ့အခါကျတော့ဒီအပေါ်မှာဆန်နှုံးနေလည်းမတူဘူးပေါ့ဗျာဒီနိုင်ငံရေးအရဆိုလို့ရှိရင်ကျွန်တော်တို့တိုက်ပြည်တွင်းမှာဆိုလို့ရှိရင်အထိုက်လျောက်ကျွန်တော်တို့မှာဒီမိုကရေစီရဲ့ဆန်တန်ဖိုးလေးတွေအနေအချင်းရှိတာပေါ့နော်လွတ်လပ်စွာဖော်ပြပြောဆိုခွင့်တို့ဆန္ဒပြခွင့်တို့သူယုံခွင့်ရေးသားခွင့်တာတွေရှိတယ်ဒါပေမဲ့တရုတ်ပြည်ထဲမှာမရှိဘူးဆိုရင်ကျွန်တော်တို့ဒီဥပမာတစ်ခုပေးရမယ်ဆိုလို့ရှိရင်တော့2010ရွေးကောက်ပွဲနောက်ပိုင်းမှာတက်လာတဲ့ဦးသိန်းစိတ်ဆိုးရလက်ချက်တုန်းကဝန်ကြီးတူပြောခဲ့တာရှိတယ်။ကျွန်တော်တို့တိုင်းပြည်မှာဒီမိုကရေစီပြည်ပြောင်းလဲရေးလုပ်တာလေးလုပ်ဖို့အဲဒါပေမဲ့ခင်ဗျားတို့ဒီကဒီဒီမိုကရေစီပြည်ပြောင်းလဲရေးကကျုပ်တို့စီကိုလာပြီးတော့မှမရက်ခက်စင်နဲ့ဆိုပြီးတော့မှပွင့်ပွင့်လင်းလင်းတရုတ်ဘက်ကနေပြီးတော့မှတန်တမန်ကနေပြောခဲ့တာရှိတယ်လို့ပြောတယ်။ဒါကဘာကိုပြလဲဆိုတဲ့အခါကျတော့တရုတ်ပြည်မှာပြည်ထဲမှာတခုခုဖြစ်တယ်ဆိုလို့ရှိရင်လူကြီးကတန်းထောင်ချီရှိတယ်ပေါ့ဗျာ။နောက်ပြီးတော့သူတို့အထက်မှာလည်းပဲသူတို့ပြည်တွင်းထဲမှာလည်းပဲဥမာဒီမတည်ငြိမ်တဲ့ဒေသတွေလည်းရှိတာပေါ့နော်။ဆိုတော့ဒီအချိန်လေးအောက်မှာသူတို့တိုင်းပြည်မှာမတည်မငြိမ်ဖြစ်ရင်ထိုင်ရတဲ့ရခက်တယ်ပေါ့ဗျာ။ကျွန်တော်တို့တိုင်းပြည်ကတော့လူကြီးအနေထားအရဆိုလို့ရှိရင်တခုခုဖြစ်ရင်တော့ထိနိုင်သိနိုင်တဲ့အနေထားမှာရှိတယ်။အဲဒါကြောင့်ကျွန်တော်တို့တိုင်းပြည်ကဒီမိုကရေစီပြည်ပြောင်းလဲရေးဟာသူတို့တိုင်းပြည်ကိုလာမရက်ခက်ဖို့အတွက်ကြိုးပြီးတော့မှပြောထားပြီးဖြစ်တယ်။ဒါကတော့2008အောက်ကပြည်ပြောင်းလဲရေးအဲတာတာလေးကိုတော့သူကတရုတ်ကအနေနဲ့မျက်ခုံးလှုပ်တဲ့သဘောမှရှိတဲ့အနေအထားမျိုးပေါ့ဗျာအဲ့ဒါကြောင့်ကျွန်တော်တို့တိုင်းပြည်ကအခုတိုင်းရင်းသားတွေလူလာနေတဲ့ Federal Democracy ဒါအပြည့်အဝရအောင်အတွက်ပေါ့နော်လုံးကြမယ်ဆိုတဲ့အနေအထားမျိုးမှာတရုတ်ဘက်ကတော့တိတ်ပြီးတော့လှိုက်လိုက်လေးလေးနဲ့သူကဦးလိုက်ပေးလိုက်အကူညီမယ်အနေအထားတော့မရှိဘူးဒါပေမဲ့သူကတိုက်ပွဲတွေဖြစ်နေတာကိုသူကငြိမ်းအောင်လုပ်မယ်တည်ငြိမ်အောင်လုပ်မယ်ဒီနေပြီးတော့တစ်စဲအဲ့မှာနေပြီးတော့မှအကျိုးစီးပွားတွေဖြစ်ထွန်းအောင်လုပ်မယ်ဒီခန်းကဏ္ဍမှာသူ့အနေနဲ့ပါမယ့်သဘောလိုပဲကျွန်တော်အနေနဲ့ရှုမြင်မိတယ
်ဟုတ်ကဲ့
ဒီနောက်တစ်ခုကဒီသမ္မတစီကျင်းပိမှာအထူးကြောင့်မှုတစ်ခုရှိတာရှိတယ်ဒီစီကျင်းပိတက်လာပြီးတဲ့နောက်ပိုင်းမှာသူကပြုပြင်ပြောင်းလဲရေးတွေလုပ်တယ်သူတို့ပြည်တွင်းထဲမှာဒီသမ္မတစီကျင်းပိကိုသူပြုပြင်ပြောင်းလဲသမားလိုပဲဒီမော်စီတုံးလိုမျိုးပေါ့နော်သူတို့ကိုအလေးထားကြတဲ့သဘောမှတွေ့ရတယ်ဆိုသူတက်လာပြီးတဲ့နောက်ပိုင်းမှာအထူးထူးခြားခြားသူပြုပြင်ပြောင်းလဲမှုလုပ်တာတွေလည်းရှိတယ်ပြည်တွင်းထဲမှာဒီကျွန်တော်တို့မြန်မာပြည်နဲ့ပတ်သက်ပြီးတော့မှလည်းဆက်ဆံရေးမှာအထူးထူးခြားခြားပြောင်းလဲသွားတာတွေသူလုပ်တယ်။အဲဒီအရင်တော့အစင်လာရလုပ်တဲ့ဒီနှစ်နိုင်ငံအစိုးရကြားပေါ့ G2G ဆက်ဆံရေးကိုအပြင်ပေါ့နောက်ထပ်နေပြီးတော့မှဒီလူထုအချင်းချင်း people to people ပေါ့နော်လူထုချင်းချင်းဆက်ဆံရေးလမ်းကြောင်းကိုလည်းသူဖွင့်လိုက်တယ်။ အဒီပြင်ကျွန်တော်တို့ဒီတိုင်းသားမျိုးနွယ်စုတွေနဲ့လည်းပဲသူဆက်ဆံရေးလမ်းကြောင်းတွေဖွင့်တယ်အခုဆိုလို့ချင်းပို့ပြီးတော့မှတည်တာကတော့ဒီကျွန်တော်တို့တိုင်းသားပါတီတွေနဲ့ဒီမိုကရေစီအားစုတွေနဲ့ဒီဆက်ဆံရေးလမ်းကြောင်းတွေဖွင့်ပြီးတော့မှအခုအလွှာဆုံးဆက်ဆံရေးလုပ်နေတာကိုတွေ့ရတယ်ပေါ့နော်အခုနကဒေါက်တာတူးကြလည်းပြောတာရှိတယ်အမနာစီကျင်းပလာတဲ့ခါမှာလည်းပဲနေပြီးတော့မှသူတို့ပါတီနဲ့20ကိုလည်းတွေ့ရုံနဲ့လို့ပြီးကြတွေ့မယ်ဆိုတဲ့အနေအထားတွေတွေ့ရတယ်ပေါ့နော်ဒါတွေကဘာပြလဲဆိုတော့သမရစီချင်းပြည်ရဲ့ဒီထူးခြားတဲ့ဆက်ဆံရေးပုံစံကိုကျွန်တော်တို့တွေ့ရတယ်ပေါ့နိဒီဆက်ဆံရေးတစ်ခုကတော့ကျွန်တော်တို့တိုင်းပြည်အတွက်ပေါ့လေကျွန်တော်တို့တိုင်းရင်းသားကောင်းဆောင်တွေနောက်ပြီးတော့ဒီမိုကရေစီအားစုကကောင်းဆောင်တွေအနေနဲ့ဒီအခွင့်အလမ်းကိုကောင်းကောင်းအသုံးချပြီးတော့မှတရုတ်ကိုကျွန်တော်တို့တိုင်းပြည်ရဲ့နော်အကျိုးဖြစ်တော့ဖြစ်တော့ကြောင့်သူသမီးညီပြည်တွင်ငြိမ်းချမ်းရေးအပါဝင်ပေါ့ဗျာဒါတွေကိုကျွန်တော်တို့အသုံးချတတ်ရင်တော့ကျွန်တော်တို့အတွက်အတောင်ဘက်ကဦးတည်နိုင်ရေလို့အဲ့လိုမျိုးရှုမြင်နေပါတယ
်ဟုတ်ကဲ့ကိုထွန်းစောကျေးဇူးပါခင်ဗျာကုတုဆော့ပြောသွားတဲ့အထက်မှာစိတ်ဝင်စားစရာကပထမချက်ပါပထမဒီတိုင်းသားတွေမြန်မာတိုင်းသားတွေရဲ့ရည်မှန်းချက်နဲ့တရုတ်ရဲ့တကယ်ရည်မှန်းတာနဲ့မတူဆိုတဲ့သဘောထားပေါ့ဒါနဲ့ပတ်သက်လို့နောက်ပိုင်းမှာကျွန်တော်ဒေါက်တာဒူးကြောင်ကိုပြန်ပြီးပါမယ်အခုဒါမဲ့တော့ရှင်တို့ကိုကျွန်တော်အရင်ဆုံးလှည့်ပြီးပါမယ်ဒေါက်တာဒူးကြောင်ကိုကုတုဆော့လီလိုက်ပါမှာနေပြီးပါအောင်ခင်ဗျာအာဖင်လန်နိုင်ငံကကုငင်းချန်စွနီမင်းမြန်လို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်အခုမေးချင်တဲ့ကိစ္စကအခုတရုတ်သမဂ္ဂကလာရာမလာရာကဗမာပြည်အတွက်ပေါ့နော်ဘလောက်ထူးကြမှာလဲဟိုတရုတ်သမရမလာလဲဗမာပြည်မှာတရုတ်ချီမှန်ငိမ့်နေရအများကြီးတယ်တရုတ်မှာကညရာပေါင်းချီပြီးတော့ချီမှန်ငိမ့်နေရှိတယ်ကျွန်တော်တို့ဗမာအစိုးရမှာကည20ချီမှန်ငိမ့်အောင်ရှိရလားပေါ့နောက်တစ်ချက်ကတိုင်းရင်းသားအဖွဲ့တွေအနေနဲ့ဥမာဗိုလ်ချုပ်အောင်ဆန်းဥပမာလို့ပေါ့ဂျပန်နေကိုခေါ်လာမိတယ်လို့ဗမာပြည်သူလူထုကလက်မခံဘူးဆိုရင်တရုတ်တွေကိုအိတ်တိုင်းရင်းသားခေါင်းဆောင်တွေကဘယ်လိုပြောမလဲပြန်ပြီးတော့တော်လှန်ပေးပါလားဆိုတဲ့ဟာမျိုးကျွန်တော်ပြင်ချင်တာပါကျေးဇူးများကြပါလေ
ဟုတ်ကဲ့ခင်ဗျာကိုကြီးညာကျွန်တော်ပြီးမေးပါမယ်ဒေါက်တူကြာနောက်တူရှိပါလေဦးတမ်းမောင်လီလိုင်းပေါ်မှာဦးတမ်းမောင်ရှိပါလေဦးတမ်းမောင်ကြားပါလား
ဟုတ်ကဲ့ခင်ဗျာ
ဟုတ်ကဲ့ဆွေးနွေးမေးမြန်းလို့ရပါတယ
်ဟုတ်ကဲ့ခင်ဗျာကြားပါခင်ဗျာ
ဟုတ်ကဲ့ပြောပါခင်ဗျာ
ဦးပြင်းပမလာလာတာကကျွန်တော်ဗမာပြည်ကြီးဘာအခွင့်အရေးမှာဆိုကျွန်တော်ဗီဇာယူရဆိုရင်တခြားနိုင်ငံသွားရဆိုရင်ဟိုဗီဇာတော်ကလွယ်ပါတယ်တရုတ်ဗီဇာယူလို့တော်တော်ကျပါကျွန်တော်ဆိုရင်တရုတ်နိုင်ငံကိုသွားတာ2000နှစ်တကသွားထားတာဗီဇာ6အောင်6ရှိတယ်ကျွန်တော်ထဲမှာတက်တန်းကအဲ့တော့ဗီဇာယူတဲ့ဆိုမလွယ်ပါဘုမာပြည်သူစက်ကပန်းစာဦးပြရတယ်ဟိုဟိုတယ်ဈေးပြရတယ်ဟိုတယ်ဘူကေပြရတယ်လေးလမပြရတယ်တခြားနိုင်ငံဆိုပြရပြမလို့ပါဘူးတကယ်တရုတ်နိုင်ငံကအဲဒေါက်တာရေနဲ့လည်းစနေနေ့ဟိုအရက်ပင်နဲ့တကားပေါ်မှာပြောသွားပါတယ်။သူ့နိုင်ငံမှာတော့ပဲသူကဟိုကြည်ကြီးကိုယ်တော်ရှင်းရမ်းတော့လာတာတိပတ်တူတော့မယ်သူကနေနေရတာဘယ်လိုနေနေရလဲဘမအစိုးရတကတော့မစားလို့ပြောတယ်။အဲဒီဗလာဗီမှာတဲ့ဒီလက်လက်ကန်အဖွဲ့စီတော်ကသူပဲနောက်ပန်းနေတော့တောင်းလို့ထားတာကျွန်တော်တကယ်ညီမျိုးကပြစ်သွားတယ်ဟာလားကျွန်တော်ဒုံးကြည့်သူနဲ့တေးဦးလက်လက်ဖြစ်ပါတယ်ဘာလို့လဲအဓိကသူထောက်ခံထားတာကွာ။နောက်ဒီကျွန်တော်တို့ဒီ ICD ကိုတွောတဲ့ချိန်မှာလည်းဟာလားအောင်ဆန်းစုကြည်ကဟာလားအာဖရိကလာပြောရလဲဟိုတိုးနိုင်ငံပဲလာပြီးဥစားပြီးပြောတာပါ။နောက်ဝါကလည်းဥစားပြီးပြောတာပါ။နောက်ကျွန်တော်ဒီကြည်ထဲမှာဘာခွေးရမလဲ။ကျွန်တော်ဒီကြည်လေးတက်ကဘာခွေးရအောင်ကျွန်တော်ဒီစသည်နဲ့အရှင်းပိုင်းဆိုရင်ဟိုချိုင်းတော့နေမိုင်းလောက်တော့တွောလို့တက်ဆိုရင်ဒီမှာမိနစ်လေး၄၀မှာအဲ့လမ်းနဲ့ပြေးမတော်ဘူး။အဲ့လည်းပြတော့ဒီပြောရလာမယ်ဆိုရင်ဒီနားဒီလောက်သိဖွင့်ပြီးတယ်ဒီတော့တိုင်းရသားတွေအခါတွေလာဦးတွေအဲ့ဒီမှာတော့အလုံးလုံးတယ်ဖဲဝိုင်းမှာအလုံးလုံးတဲ့ဟာတွေဆိုရင်ဝိုက်ဝက်ပြီးသွားတယ်ကားကရေဆိုရင်ကားကတောင်းဝယ်တောင်းဝယ်အခုဆိုရင်ဒီတော့ပြရတဲ့ကားကအဲကျွန်တော်ကြည်ဒီကျွန်တော်ဒီဗမာပြည်ပြည်သူတွေအတွက်ဘာခွင့်ရမှာတော့
ဟုတ်ကဲ့ကိုတမ်းမောင်ကျေးဇူးပါခင်ဗျာကျွန်တော်နည်းနည်းလေးဖြတ်ပေးပါကျွန်တော်တို့အခုတကယ်တမ်းခုနပြောမယ်ဆိုတော့မြန်မာနိုင်ငံမှာခုနကဆွေးနွေးနေကြပါတယ်တရုတ်ဒီသမရလာတဲ့တရုတ်နဲ့ပတ်သက်လို့တကယ်တမ်းဘာအကျိုးများရပါမလဲတော်တော်လေးပြောကြဆွေးနွေးကြကျွန်တော်တိုင်းလေလိုင်းနေလေလောက်ထားပါတယ်ကိုကညီညာကြီးကိစ္စကိုဥတည်ပြီးတော့ဆွေးနွေးမှာမဟုတ်လို့ခုနကမေကွန်းကိုပဲကျွန်တော်ဆက်ပြီးတော့တော်တော်ဒူးကြကိုမေးချင်ပါတယ်ခင်ဗျာခုနကကုထုံးစောပြောသွားတဲ့အထဲမှာတကယ်တမ်းအချက်တစ်ချက်ပေါ့နော်သူတဲမှာကျွန်တော်တွေ့တာကတရုတ်နိုင်ငံရဲ့ရည်မှန်းချက်ကမြန်မာနေဆက်တည်ငြိမ်ရေးတကယ်တမ်းဒါပေမဲ့တရုတ်နိုင်ငံရဲ့တကယ်တမ်းမူလရည်မှန်းချက်ကြီးနဲ့တကယ်ရည်မှန်းချက်နဲ့တိုင်းသားတွေလူလားတဲ့ဖရယ်ပြည်တော်စုရည်မှန်းချက်နဲ့မတူပါဘူးတဲ့အဲ့တော့ဒီအခြေအနေနဲ့ပတ်သက်လို့သူတုံ့တက်သွားတာရှိပါတယ်တော်တူးကြဒါနဲ့ပတ်သက်လို့ဘာများတုံ့ပြန်ဆွေးနွေးလို့ပါလဲခင်ဗျဟု
တ်ကဲ့ကြာကျွန်တော်အမြင်ကတော့ဒီတရုတ်မြန်မာဆက်ဆံရေးကတော့ဒါတစ်နှစ်တခြားပြောင်းလဲကျေပြတ်လာတယ်လို့ဆိုတော့ပြင်တယ်လေအဲ့တော့ဒီမော်စီတုံးကိတုံးကဆိုလို့ချင်းတော့ဘာကပါအားပေးတာဒီအစီအရာနဲ့ဆက်ဆံရေးပရိုဂရမ်ကိုဒါဟိုလေဒီရှုထားတဲ့ပေါ်တိတ် ayo mesti ayuh aja. Karena konsep pokok ni mah, insan pun terlalu nak bermain jaro. Baga baga tu, tu ni dah alam cipta oleh rumah. Aji ane, orang setan ye tu dek, kamu lawan tu cuci tak kira apa ni. Ini tamu tu aji ane letih malu dah. Tamu tu ane aji ane di nak kau ni setan ye tu ada diu kira apa ni. Karena ni natal tu je, juga pun nak bermain jaro. Tu ye setan ye bukti dia lah. เออก็น่าเลยเดี๋ยวเราจะมาเลี้ยงป่าเนาะแต่ดีนี่ต้องดูเช่นเราเป็นเจ้าหน้าที่อาชีพทำได้ดีจริงเล็กมากสุดเลยเช่นเดียวกันมาเสียใจอะไรไม่รู้พี่หลานเลยสุดเลยเช่นแต่ปีนี้ปีนี้เสียใจสักพอแล้วเลยนับไปอาชีพนี่ทำตัวเนี่ยดูตัวเนี่ยเออเยอะแต่ในเรื่องการพูดจริงเนี่ยนายปฏิบัติเนี่ยเสียใจแล้วพี่อะไรแต่ปุ่มจีดันอะไรเจ้าก็จะทำกูจะต้องได้จีเรียข้าจารุสินเนาะทำกูต้องมีดูเลสุดเลยเช่น ยุคอาชีพยุคนั้นอาชีพยังมีมาเนี่ยพอท้าชีเดอดีกาพอลิสิกาอินเดียยุคปีไปแต่ตัวยังอินเดียยังไงอินเดียมาตัวยังที่ว่าเยลเลบูเบอร์มาพุ่งจุดเด่นในมือสุริยะแต่ดาอดีกาท้าเรื่องนี้ก็มีไปแล้วอาจารย์บอกว่าคุณเช่นเดียวกันตัวยังเดอร์พอลิสิกูอากาศเดอร์พอลาร์ได้ใช่ไหมอดีกาเราแต่อินเดียยังยังยังเสียบยังไปพูดดีมากแต่ในงานลุยอินเดีย
อันนี้ยังเสียหลังที่อสุยาคุณยังส่งเงินไปหรือไม่ใช่ไหมโอเคฉะนั้นคุณนั่งได้โอเคมีกุญแจเท่าเช่นนั้นก็แต่ในรีลูลานี่เดโมคราซีเฟรร์ปีรังสุติสาวยิ่งกูเดียวในงานเยี่ยมวัวด้านเด็กแก่สหายละเดียวในงานเชิงกับมัวเด็กดีใจแล้วตัวดีเนี่ยมาในงานมาคุเฟรร์เดโมคราซีเฟรร์ปีรังสุติสาวยามิสวาคุตัวน่าเรียดบ่เบาเด็กแต่ดูนักเสด็จมีอยู่ยิ่งยังยับตัวดีกับท้าวเด็ก
ดีโพลิซีเบโพลิซีจินตงเดเบสเนจินตงเดซาตัวนี้ตัวมาเสียหายเนี่ยตัวมาชิบุมยาบ่าวแต่ยี่มาเนี่ยมาป้าโพลิซีเบสจีนี่จันยี่ยาชิบุเบสเนเบสจีนตงเดตัวท้องอาเปียดามาเปียดจุนอ่ะเอ็ดเบสชุดนี้ตัวดับไปเลยจ้ะ
โอเคว่าขมิ้นจุนอ่ะจุดกูทุ่งสกุจุนอ่ะน้องสาวเดชะมีจีมาเลยแต่ไม่ได้เล่าไว้เชียร์ว่าเลยกูทุ่งสกุขมิ้นอ่ะกูดีเที่ยวกับกูรู้มิวนี่เนี่ยลุงอาจิตเที่ยวเหมือนปัตตะลาเนี่ยปัตตะลู
ထူးဖြစ်မြောက်ပိုင်းဖွဲ့ရဲ့ရည်ရည်ကြီးထိခဲ့သွားနိုင်လား
။ဟုတ်ကျွန်တော်မိနာကတော့ဒီသမိုင်းတစ်ချောင်းလုံးမှာပေါ့နော်။အဲတရုတ်အနေနဲ့ PRP ပြီးတော့မှဆောင်ရွက်ခဲ့တဲ့အနေအထားတွေအပေါ်မှာဘက်ကဘက်ကိုသိတာသင်ချာဆိုတွေ့ရတယ်ပေါ့ဗျာနော်။အဲဆိုတော့အခုကကျွန်တော်တို့ဘက်ကကျွန်တော်တို့အပေါ်မှာပဲမူတည်ရလို့ပြောရမှာပေါ့။ကျွန်တော်တို့ကမိခိုမှုများလို့အကြည့်ရင်ကျွန်တော်တို့လည်းမိခိုသူဒုက္ခကိုခံစားရမယ်အနေထားရှိတယ်လို့ပဲအလို့ရှုမြင်မိပါတယ်
။ဟုတ်ကဲ့ပါခင်ဗျာကုထုံးစောကျေးဇူးပါကျွန်တော်ဒဲလီလိုက်အစီအစဉ်ချိန်ဆက်သွားလို့ပါအဓိကပါဝင်ဆွေးနွေးပေးတဲ့ဒေါက်တာတူးကြကုထုံးစောကျန်တဲ့သရရှင်ကြီးအားလုံးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒဲလီလိုက်အစီအစဉ်ကတော့ဒီမှာပဲကျွန်တော်ကပြပါပ
ါကိုတာညုံပင်နိုင်ဆွေးနွေးခဲ့တဲ့ဒိုက်ရိုက်လေးလိုင်းအစီအစဉ်ပြန်လည်ထုတ်လွှင့်ချက်ဖြစ်ပါတယ်ဒီနေ့သူယုံကြည်ရာအစီအစဉ်မှာလမ်းပျော်ကလေးတွေနဲ့လိုအပ်ချက်ရှိတဲ့ကလေးတွေကိုအသက်မွေးဝမ်းကြောင်းပညာသင်ကြားပေးပြီးအလောက်ကံရဖို့အကူအညီပေးနေတဲ့မခင်နှစ်တဲ့ဦးရဲ့ယုံကြည်ရာကိုနားဆင်ရပါမယ်မမိုးဖြူကတင်ဆက်ပေးထားပါတယ်ခင်ဗျာ
မရန်ကုန်မှာပေါ့နော်linkage toilet ဆိုတဲ့ဒီစားတောက်ဆိုင်ပင်ဒန်းကြောင်ကြီးဖွင့်ပြီးရခါတော့လမ်းပျော်ကလေးတွေရဲ့နောက်ပြီးတော့လိုအပ်ချက်ရှိတဲ့ကလေးတွေအထက်ပြုတ်ပြင်ပြီးရပြီးတော့သူတို့နဲ့ဆိုင်ရေးပြန်ဖွင့်တယ်ပေါ့နော်ပင်ဒန်းကာလာတစ်နှစ်တင်ပြီးတဲ့အခါမှာသူတို့အလုပ်တွေရှာပြီးတယ်ပြီးသွားတဲ့အခါမှာဒါသူတို့ဘဝကိုသူတို့ဆက်ပြီးရှောင်းလန်းစီပေါ့နော်ဘာလို့အဲ့လိုမျိုးလေးလောက်ရလဲဆိုတော့ဒီမှာယဉ်ကျေးချက်လေးတစ်ခုရှိတယ်ပေါ့နော်လူတိုင်းလူတိုင်းမှာသူတို့အာမီလေးတွေတခုတည်းရှိကြတယ်ပေါ့။ကျွန်တော်တို့မသိတာပဲရှိသေးတယ်။သူတို့အဲ့တော့ဒီကလေးတွေပေါ့နော်။သူတို့လိုအပ်ချက်လေးကိုကုညီတဲ့လက်လေးတစ်စုံရှိမယ်ဆိုလို့ရှိရင်သူတို့အများကြီးဇက်လန်းနိုင်တယ်။နောက်ပြီးတော့တခါတလေမှလူတွေကလူချင်းချင်းနေမဲ့လူလို့အတိအမှတ်မပြုတာရှိတယ်ပေါ့နော်။ပုံမှန်လမ်းပျော်ကလေးဆိုလို့ရှိရင်နှိမ်ကျင်တာမျိုးတွေရှိတယ်။နွမ်းပါတဲ့ကလေးဆိုနှိမ်ကျင်တာရှိတယ်။အဲ့လိုမျိုးကိုကျွန်မအနေနဲ့လက်မခံဘူး။ဘလောက်ကြီးပဲဘယ်လိုနေရာကပဲလာပြီသူတို့စနစ်တကျလေးချင်းသိမ့်လေးပဲပြည့်ပြင်းလေးပဲပညာတစ်ခုခုသင်ကြားပေးလိုက်တယ်ဆိုလို့ရှိရင်သူတို့ကအများကြီးဟိုတက်လှမ်းသွားနိုင်တဲ့လူငယ်တွေဖြစ်တယ်ပေါ့နော်ကျွန်တ
ကျွမ်းအနေနဲ့လူငယ်တွေပုံမှန်လဲယုံကြည်တယ်နောက်ပြီးတော့လူတွေအားလုံးကတန်းတူဆိုတာကိုလည်းယုံကြည်ပြီးရင်ဘယ်သူမှဆိုလို့နည်းနည်းလေးထောက်မှပေးလိုက်တာနဲ့ကိုအများကြီးဖြစ်ထွန်းသွားနိုင်တဲ့ပါရမီတွေရှိကြတယ်လို့ကျွမ်းယုံကြည်တယ်ဒါကြောင့်မလို့လဲဒီလုပ်ငန်းလေးကိုလုပ်တယ်အဲဒီလုပ်ငန်းလေးကနေပြီးတော့ဒီကလေးတွေပေါ့နော်တစ်ဖြည်းတစ်ဖြည်းနဲ့သူတို့ဘဝလေးတွေကြောင်းလဲသွားတာကိုမြင်တဲ့အခါကျတော့လေဒီလက်ချင်နဲ့ပဲနောက်ပြီးတော့သူတို့ကိုယ်တိုင်ကလည်းတာဝန်ယူရတဲ့စိတ်လေးတွေရှိလာပြီးတော့လူအတိုင်းအဝိုင်းအတွက်ကိုပေါ့နော်သူတို့ကတစ်ဆင့်ထပ်ပြန်ပြီးတော့တာဝန်ယူလာတယ်နောက်ထပ် lesson ခံပြီးတယ်ဒါကြီးအားလုံးကဒါယူရီပေါ်မှာထားပေးလိုက်တဲ့ယုံကြည်မှုတစ်ခုကြောင့်မို့လို့သူတို့ဘဝတွေကြောင်းနေသွားတယ်ပေါ့နော်အဲတော့ဟိုတစ်ခါတလေမှာပေါ့နော်မြန်မာတိုင်းဝိုင်းမှာဆိုရင်ရှိလေလူအချင်းချင်းကိုနှိမ်ကြတာပေါ့နော်အဲ့ဒါကတစ်ခါတလေဒီလိုတက်ကိုမခံချင်စိတ်တွေပိုများသွားပြီးတော့ဒီနေ့ရိုင်းသွားတဲ့ဘက်တစ်ခါတလေမှာဒုစရထိုးတစ်ယောက်ခံလို့သွားတဲ့ဘက်ကိုရောက်စီပေါ့အဲ့တော့ဒီမှာနေနေပြောနေတာဟိုဘလို့တိုင်းဝိုင်းနေမှာပဲဖြစ်ဖြစ်ငယ်တွေလက်ခံပေးပါယုံကြည်ပေးပါပြည့်ရဲ့ခါမှာသူတို့ဒီနေ့လေးဟိုနားဆင်ပေးပေါ့နော်သူတို့ရင်ပတ်ထဲမှာဘာလို့ရှိလဲဆိုတာလေးအဲ့ဒါလေးကိုနားဆင်ပေးလို့ရှိရင်တခါတလေမှချမ်းသာတဲ့တိုင်းဝိုင်းမှာလည်းရှိတယ်ဟိုကလေးတွေအရန်ဆိုးနေတာထိလို့မရတာပေါ့နော်အဲ့ဒါကလည်းတကယ်တမ်းကျတော့သူတို့ကိုအေးမသေးဘူးလို့သူတို့စိတ်ထဲမှာခံယူရတဲ့အတွက်ညှိဆိုင်လာအောင်နည်းနည်းစုံနဲ့ကြမ်းတမ်းနဲ့နည်းနည်းနဲ့လှုပ်ကြရလို့ထင်တယ်ပေါ့အဲ့တော့ဘယ်လိုပဲဖြစ်ဖြစ်လူငယ်လေးတွေကိုယုံကြည်စေယုံကြည်ပေးစေချင်ပါတယ်ဒီကိစ္စ
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။ VOA American တန်ကအစီအစဉ်တွေကိုဆက်ပြီးတင်ဆက်ပေးနေပါတယ်။ဥဗိုလ်တော်ဦးနေမနပိုင်းထုတ်လွှင့်ပေးခဲ့တဲ့တနအီအစီအစဉ်အစအဆုံးကိုမနက်၈နာရီကနေ၉နာရီအထိလိုင်းတူမီတာ20 kHz 15.3 ည၊လိုင်းတူမီတာ25 kHz 11.3 ည၊လိုင်းတူမီတာ32 kHz 9335တို့ကနေပြန်လည်နားဆင်နိုင်ပါတယ်ခင်ဗျာ။အခုတော့ဒီကနေ့မနက်ဖြန်နောက်ဆုံးရမြန်မာနဲ့နိုင်ငံသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါမယ်ခင်ဗျာ။
မြန်မာနိုင်ငံမှာလူမျိုးတုံးတက်ဖြတ်မှုလိုရက်တွေဆက်ပြီးမဖြစ်အောင်တားဆီးရေးမြန်မာနိုင်ငံကကြားဖြတ်လိုက်တာလှုပ်ဆောင်ရမယ့်အချက်တွေကိုချမှတ်ပေးဖို့အပြည်ပြည်ဆိုင်ရာတရားခုံရုံး ICJ မှာဂမ်ဘီယာနိုင်ငံကရှောက်ထားချက်ပေါ်လာမယ့်ဇန်နဝါရီလ23ရက်နေ့မှာ ICJ ကဆုံးဖြတ်ချက်ချတော့မယ်လို့ဂမ်ဘီယာတရားရေးဌာနက Twitter မှာအင်္ဂါနေ့ကကြေညာပါတယ်မြန်မာနိုင်ငံမျိုးသားလူခွင့်ရေးကော်မရှင်တရားလုံးကိုသမရကအသစ်ပြင်ဆင်ဖွဲ့စည်းလိုက်ပါတယ်ဇန်နဝါရီလ14ရက်နေ့စွဲနဲ့သမရဦးမြင့်လက်မှတ်ရေးထိုးထုတ်ပြန်တဲ့အမိန့်ထဲမှာအဖွဲ့ဝင်17ဦးစီးငုံဖော်ပြထားပါတယ်ဒီအဖွဲ့ဝင်တွေထဲမှာအရင်ကော်မရှင်ကအဖွဲ့ဝင်တွေဘယ်သူမှပြန်ပါမလာပါဘူးကော်မရှင်တွေရဲ့ဥက္ကဋ္ဌအဖြစ်အာဆီယံအစိုးရအချင်းချင်းလူ့အခွင့်အရေးကော်မရှင်ရဲ့မြန်မာနိုင်ငံဆိုင်ရာကိုယ်စားလှယ်ဦးလာမြင့်ကိုတာဝန်ပေးထားပြီးသာသနာရေးနဲ့အင်ဂျင်မှုဝန်ကြီးဌာနအငြိမ်းစားအမြဲတမ်းအတွင်းဝန်ဒေါက်တာနန္ဒာမှုန်းကိုဒုဥက္ကဋ္ဌအဖြစ်တာဝန်ပေးထားပါတယ်ရှမ်းကချင်ကရင်နဲ့ရခိုင်ပြည်နယ်တွေကလူနည်းစုတိုင်းရင်းသားတွေအပေါ်လူ့အခွင့်အရေးချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးဖို့နိုင်ငံကကတောင်းဆိုတာကိုမြန်မာဆိုရဟာ2019ခုနှစ်အတွင်းမှာဆက်ပြီးအန်တူးခဲ့တယ်လို့လူ့အခွင့်အရေးစောင့်ကြည့်လေလာရေးအဖွဲ့ HRW ကပြောပါတယ်။ကမ္ဘာလုံးဆိုင်ရာစီးပွားရေးကနှိမ့်နေပြီးမြန်မာနိုင်ငံတွင်းမှာလည်းမရေရာမှုတွေဆက်ရှိနေပေမဲ့မြန်မာစီးပွားရေးဟာခက်ခဲကြမ်းတမ်းမှုကိုရင်ဆိုင်ပြီးရည်တည်နိုင်စွမ်းကိုပြနေတယ်လို့2019ခုနှစ်ဒီဇင်ဘာလရက်စွဲနဲ့ထုတ်ပြန်တဲ့မြန်မာစီးပွားရေးစောင့်ကြည့်အစီအစဉ်ထဲမှာဖော်ပြထားပါတယ်ခင်ဗျာ။
ဗိုလ်ဒိုင်းနေမနေခင်ထိတ်တန့်ရောက်နေတဲ့သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအင်ဂျင်နီယာကတော့ John Allison ဖြစ်ပါတယ်ကျွန်တော်ကတော့ရမထောပါဒီကနေ့ညနေပဲ6နိုင်ခွက်ကနေ9နိုင်ထိထုတ်လွှင့်မဲ့အစီအစဉ်တွေကို Light to meter second Light to meter second Light to meter 25တို့ကနေအတန်းလွှင့်ပေးမှာဖြစ်ပါတယ် VOU နားဆင်တဲ့အတွက်ကျေးဇူးပါတော်တော်ရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ
This program has come to you from the Voice of America, Washington.